Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ4ရက်တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပတ်အတန်လွင့်အစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ။ဒါ့အပြင်ဒီကနေ့သတင်းတွေကိုကျွန်တော်ကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးပါမယ်။ဒါသတ္တဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်ရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းရှေ့ဘက်ခြမ်းကသိမ်းပိုက်ထားတဲ့ဒုံဘက်ဒေသကိုသွားရောက်မယ်လို့ရုရှားတာဝန်ရှိသူတွေကပြောဆိုပါရယ်။ဒါ့အပြင်အီရန်နိုင်ငံမှာဆယ်စုနှစ်နဲ့ချီပြဋ္ဌာန်းထားတဲ့အမျိုးသမီးတွေအစ္စလာမစ်ခေါင်းစည်းပေါ်မှာမချုံမနေရဥပဒေကိုပြန်လည်တုံ့တက်နေရပါရယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့သတင်းပေးပို့ချက်တွေကိုကျွန်တော်တို့ဇက်တိုက်ထုံးလွှင့်မှုစီစဉ်ထားပါရယ်။
ကျမတို့တိုင်းပြည်မှာမြို့သမီးတွေအကြမ်းဖက်ခံနေရတဲ့၍စစ်အာဏာရှင်တည်မြဲနေတဲ့၍ကျမတို့တိုင်းပြည်မှာမြို့သမီးတွေလုံခြုံမှုမရှိတဲ့၍ခွဲခြားခံနေရတဲ့၍ကျမတို့ကလှုံ့ဆော်သွားရမှာဖြစ်ပါတယ်ဟုတ်
စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးသူငယ်တွေပေါ်အကြမ်းဖက်မှုအဆုံးသတ်ရေးမြန်မာတိုင်းဝန်နဲ့အမေရိကန်သမ္မတအိမ်ပြည်တော်ရှိမှာအဝေးရောက်မြန်မာနိုင်ငံသားတွေအမျိုးသမီးရေးလှုံ့ဆော်သူတွေဆန္ဒပြခဲ့ကြပါတယ်မကြမီပဲအပြည့်စုံကိုဒါတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့အပစင်ကန္တာတွေဖြစ်တဲ့ဒုအသံဒီမိုကရေစီလူခွေးနဲ့ခေပံကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစတဲ့အပစင်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်ရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းရှေ့ဘက်ခြမ်းကသိမ်းပိုက်ထားတဲ့ဒုံဘက်ဒေသကိုသွားရောက်မယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကစနေနေ့မှာပြောဆိုလိုက်ပါတယ်ဒီဒေတာဟာရုရှားပြည်ထောင်စုဒေတာဖြစ်ပိုင်ဒေတာဖြစ်ပြီးအချိန်အခါသိရင်သမ္မတပူတင်သွားရောက်မယ်လို့ရုရှားအစိုးရပြောခွင့်ရှိသူဒီမီထရီပစ်ကော့ကရုရှားသတင်းဌာနကိုပြောဆိုခဲ့ပါတယ်ဒါပေမဲ့ဘယ်တော့ပဲအချိန်သွားမယ်ဆိုတာကိုတော့ဖော်ပြခဲ့ခြင်းမရှိပါဘူးတစ်ချိန်တည်းမှာပဲပြင်သစ်သမ္မတအမ်ယောမန်ခရွန်ကပြောဆိုရမှာယူကရိန်းစစ်ပွဲကိုအဆုံးသတ်ဖို့ရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ဆွေးနွေးလာမယ်ဆိုရင်လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးရုရှားကိုဘလို့အာမခံချက်ပေးမလဲဆိုတာကိုအနောက်နိုင်ငံတွေအနေနဲ့စဉ်းစားသင့်တယ်လို့ပြည်သက်သမ္မတကစနေနေ့တုန်းကပြောဆိုပါတယ်။သမ္မတပူတင်ရဲ့စိုးရိမ်ချက်ဖြစ်တဲ့ NATO တပ်ပေါင်းစုဟာရုရှားရဲ့တကားဝကိုလာရောက်ပြီးလက်နက်တွေနေရာချထားတာဟာရုရှားရဲ့လုံခြုံရေးကိုချိန်ချောက်တယ်ဆိုတဲ့သမ္မတပူတင်ရဲ့စိုးရိမ်ချက်ကိုဥရောပအနေနဲ့ဖြေရှင်းဖို့လိုတယ်လို့လည်းပြည်သက်သမ္မတမက်ခရွန်ကပြောဆိုပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအိမ်ယူတော်ကိုရောက်ရှိလာတဲ့ပြင်သစ်သမ္မတနဲ့တွေ့ဆုံစဉ်အမေရိကန်သမ္မတဂျိုးဘိုင်တန်ကသတင်းတောက်တွေကိုပြောဆိုရမှာရုရှားသမ္မတပူတင်အနေနဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်ဖို့ဆန္ဒရှိတယ်ဆိုရင်သူ့အနေနဲ့ဆွေးနွေးစကားပြောမယ်လို့သမ္မတဘိုင်တန်ကပြောဆိုခဲ့ပါတယ်။နောက်တနေ့မှာပဲရုရှားသိမ်းပိုက်ထားတဲ့ယူကရိန်းရဲ့ဒေသ၄ခုကိုရုရှားပိုင်တဲ့အဖြစ်အနောက်နိုင်ငံတွေကအတိအမှတ်ပြုမယ်ဆိုရင်တော့ယူကရိန်းကိစ္စဆွေးနွေးမယ်လို့သမ္မတပူတင်ကတုံ့ပြန်ခဲ့ပါတယ်။
ယူကရိန်းကိုထောက်ခံတဲ့အနောက်နိုင်ငံတွေကချက်မှတ်လိုက်တဲ့ရုရှားရေနံစေနှုန်းကန့်သတ်ချက်ကိုရုရှားအာဏာပိုင်တွေကဖယ်ချလိုက်ပြီးဒီကန့်သတ်ချက်ကိုထောက်ခံတဲ့နိုင်ငံတွေကိုရေနံတင်ပို့မှုရပ်ဆိုင်းမယ်လို့ချိန်ကြောက်လိုက်ပါတယ်။ဩစတြေးလျ၊ဗြိတိန်၊ကနေဒါ၊ဂျပန်၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ28နိုင်ငံတို့ကဒီစေနှုန်းကန့်သတ်ချက်ကိုတောက်ချနေကသဘောတူညီခဲ့ကြပြီးရုရှားရဲ့ရေနံတပေပါကိုဒေါ်လာ60ပေးဖို့သတ်မှတ်ကြပါတယ်။ဒီသတ်မှတ်ချက်ဟာရုရှားရေနံကိုရေချောင်းကတင်ပို့မှုအပေါ်ဥရောပသမ္မတရဲ့ပိတ်ဆို့မှုနဲ့အတူတနင်္လာနေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကတော့ဒီကိစ္စအပေါ်အတိအကျဘယ်လိုတုံ့ပြန်မယ်ဆိုတာမဆုံးဖြတ်ခင်အခြေအနေကိုဆန်းစစ်ရအောင်မယ်ဒါပေမဲ့ဒီရေနံစင်းနှုံးကန့်သတ်ချက်ကိုတော့လက်ခံမှာမဟုတ်ဘူးလို့စနေနေ့ကတုံ့ပြန်ခဲ့ပါတယ်နောက်ထပ်ရုရှားတန်တမန်တဦးဖြစ်တဲ့မီခဲအူလီယာနော့ဖ်ကလည်းဒီဇင်းနှုံကန့်သက်ချက်ကိုထောက်ခံကြတဲ့အနောက်နိုင်ငံတွေနောင်တရစရာဖြစ်လိမ့်မယ်ရုရှားရဲ့လောင်စာဆီထောက်ပံ့မှုကိုရပ်ဆိုင်းဖို့ရှင်းရှင်းလင်းလင်းလှုံ့ဆော်နေပြီလို့ Twitter မှာရေးသားချိန်ကြောက်လိုက်ပါတယ်ခင်ဗျာ
ရုရှားနဲ့နယ်နိမိတ်ချင်းတိစပ်နေတဲ့ NATO အဖွဲ့ဝင် Estonia နိုင်ငံဟာသူ့ရဲ့ကာကွယ်ရေးစွမ်းရည်မြင့်တင်တဲ့အနေနဲ့ American လို့အစ်မမြင့် Rocket စနစ်ဖြစ်တဲ့ Hamas တွေကိုဝယ်ယူမယ်လို့စနေနေ့က Estonia ကာကွယ်ရေးတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါတယ်မိုင်40ကနေမိုင်280အထိအလွယ်တကူရှေ့ပြောင်းပြီးအဆက်မပြတ်ပစ်ခတ်နိုင်တဲ့ Hamas Rocket Launcher တွေကိုအမေရိကန်ဒေါ်လာတန်း200ဘောဝယ်ယူမှာဖြစ်ပြီးတောက်ကြနေကသဘောတူလက်မှတ်ထိုးခဲ့ပါတယ်။ဒါဟာ Estonia အနေနဲ့လက်နက်ခင်းရအများဆုံးဝယ်ယူတာဖြစ်ပြီးဒီဝယ်ယူမှုမှာအသုံးပြုမှုတင်တဲ့ Rocket ကြီးတွေလည်းပါဝင်ပါတယ်။ဒီလက်နက်တွေဟာ2024ခုနှစ်မှာစတင်ရောက်ရှိမယ်လို့မျှော်မှန်းရပါတယ်။ ဟာမတ်စ်တရားအက်စတိုးနီးယားကာကွယ်ရေးစွမ်းရည်အတွက်တိုးမြင့်မှုအသစ်ဖြစ်တယ်လို့အက်စတိုးနီးယားတပ်ဖွဲ့ရဲ့ကုကံကာကွယ်ရေးစွမ်းရည်မြင့်တင်ဌာနအကြီးအကဲကပြောဆိုပါတယ်ဘယ်နယ်လဲဝယ်ယူတယ်ဆိုတာကတော့တာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုခြင်းမရှိပါဘူးဒါပေမဲ့ဒေသဆိုင်ရာသတင်းဌာနတွေကတော့ဟာမတ်6လက်ဝယ်ယူတယ်လို့ပြောဆိုပါတယ်ဒီလန်တဲ့ဒီ rocket launcher တွေကိုရုရှားရဲ့ကျူးကျော်စစ်ကိုကုကံဖို့အတွက် Ukraine ကို American ပြည်ထောင်စုကပေးရခဲ့ပါတယ်
ဥရောပတဝမ်းမှာရှိတဲ့ Ukraine တန်ရုံနဲ့ကောင်စစ်ဝင်ရုံအများအပြားမှာတိရစ္ဆာန်မျိုးလုံးတွေပါဝင်ပြီးသွေးစွန်းနေတဲ့ပါဆယ်ဒုတ်တွေကိုလက်ခံရရှိနေပါတယ်။ဒီပါဆယ်ဒုတ်တွေကို Hungary, Netherlands, Poland, Croatia နဲ့ Italy မှာရှိကြတဲ့ Ukraine တန်ရုံတွေကိုပေးပို့လာတာဖြစ်ပါတယ်။ Italy နိုင်ငံ Naples, Poland, Poland နိုင်ငံ Krakow နဲ့ Czech သမ္မတနိုင်ငံ Brno မြို့တွေမှာရှိတဲ့ Ukraine ကောင်စစ်ဝင်ရုံတွေမှာလည်းသွေးစွန်းနေတဲ့အလားတူပါဆယ်ဒုတ်တွေရရှိနေပါတယ်။ဒီလိုသွေးစွန်းနေတဲ့ငါးမျက်လုံးတွေဘာကြောင့်ပို့ရတယ်ဆိုတဲ့အဓိပ္ပာယ်ကိုချက်ချင်းနားမလည်နိုင်ကြဘဲအဖြေရှာဖို့ကြိုးပမ်းနေကြပါတယ်။ဒီဖြစ်ရမတိုင်ခင်နိုဝင်ဘာ30ရက်နေ့ကလည်းစပိန်နိုင်ငံမက်ဒရစ်မြို့ကယူကရိန်းတန်ရုံမှာစာအိတ်ဘုံတစ်လုံးပောက်ကွဲမှုကြောင့်တန်ရုံဝန်ထမ်းတဦးဒဏ်ရာရရှိသွားပါတယ်။အဲဒီနောက်နိုင်ငံတကာမှာရှိတဲ့ယူကရိန်းတန်ရုံတွေကိုအရေးပေါ်လုံခြုံရေးတိုးမြှင့်ထားဖို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူဘာလီကညွှန်ကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုကိုချက်ချင်းစုံစမ်းဖို့စပိန်နိုင်ငံခြားရေးဝန်ကြီးကိုလည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကတောင်းဆိုထားပါတယ်ခင်ဗျာ
။ VOA American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အီရန်နိုင်ငံမှာဆယ်စုနှစ်တည်းနဲ့ချီပြီးပြဋ္ဌာန်းထားတဲ့အမျိုးသမီးတွေအစ္စလာမ်ရဲ့ခေါင်းစည်းပေါ်မှာမချုပ်မနှရဥပဒေကိုပြန်လည်သုံးသပ်နေတယ်လို့တာဝန်ရှိသူတွေကစနေနေ့မှာထုတ်ဖော်ပြောဆိုပါတယ်လွှတ်တော်နေရာစလုံးနဲ့တရားရေးဌာနတို့ဒီကိစ္စအပေါ်မှာဆောင်ရွက်နေပြီးခေါင်းစည်းပေါ်မှာမချုပ်မနှရဥပဒေကိုပြန်လည်ပြင်ဆင်ဖို့လိုမလိုသုံးသပ်နေတယ်လို့ရှင်းနေချုပ်ကပြောဆိုပါတယ်။သူပြောဆိုတာကို ISNA သတင်းဌာနကဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့ကဥပဒေပြန်လည်သုံးသပ်ရေးအဖွဲ့နဲ့လွှတ်တော်ရင်ချင်းမှုကော်မတီတို့တွေ့ဆုံခဲ့ပါတယ်။နောက်တစ်ပတ်နှစ်ပတ်ကြာရင်ဘယ်လိုလုပ်မယ်ဆိုတဲ့အဖြေထွက်ပေါ်လာမှာဖြစ်တယ်လို့ရှင်းနေချုပ်ကပြောဆိုပါတယ်။ခေါင်းစည်းပေါ်မှာမချုပ်မနှရဥပဒေကိုအစ္စလာမစ်တော်လှန်ရေးအစိုးရတက်လာပြီးနောက်1983ခုနှစ်ဧပြီလမှာစတင်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အစ္စလာမစ်ခေါင်းစည်းပေါ်ကိုကောင်းမွန်စွာဝတ်ဆင်ထားခြင်းမရှိတဲ့အတွက်ဆိုကဖမ်းဆီးခံခဲ့ရပြီးဘာသာရေးရဲ့အချုပ်အခန်းအတွင်တည်ဆုံခဲ့တဲ့အသက်22နှစ်အရွယ်မာရှယ်အမ်နီတည်ဆုံမှုအပေါ်မကျေနပ်တဲ့အတွက်လွန်ခဲ့တဲ့စက်တင်ဘာလ16ရက်နေ့ကစပြီးအီရန်နိုင်ငံတဟွန်းဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့အီရန်တာဝန်ရှိသူတွေကဒီဥပဒေအပေါ်ပြန်လည်သုံးသပ်မှုထွက်ပေါ်လာတာပါ။နလာကြောကြဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေအတွင်းအီရန်အစိုးရကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူတွေရာနဲ့ချီတည်ဆုံခဲ့ရပါတယ်
။ပါကစ္စတန်နိုင်ငံမြောက်ပိုင်းခိုင်ဘာပထွန်ကွာပြည်နယ်အတွင်းရဲသုံးဦးတည်ဆုံခဲ့တဲ့ခြုံငုံတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန် TTP အဖွဲ့ကစနေနေ့မှာထုတ်ပေါ်ပြောဆိုပါတယ်။ပါကစ္စတန်အစိုးရနဲ့ TTP တာလီဘန်အဖွဲ့အကြားပြီးခဲ့တဲ့ရက်ကအပြစ်အခက်ရစရေးသဘောတူညီချက်ပြတ်ပြဲခဲ့ပြီးနောက်ဒီတိုက်ခိုက်မှုဟာဒုတိယအကြိမ်ဖြစ်ပါတယ်။အာဖဂန်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပြည်နယ်တွေက North Shara ခရိုင်အတွင်းစနေနေ့ညနေဘက်မှာရဲတွေကင်းလက်နေစဉ်အမည်မသိလက်နက်ကိုင်အဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်ရဲသုံးဦးသေဆုံးခဲ့တယ်လို့ဒေသဆိုင်ရာရဲအရာရှိအကြီးအကဲတဦးဖြစ်တဲ့မိုဟာမက်အလီဂန္ဒါပုတ်ကရိုက်တာသတင်းဌာနကိုပြောကြားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့နိုဝင်ဘာလ28ရက်နေ့တုန်းကပါကစ္စတန်တာလီဘန် TTP အဖွဲ့ကအပြစ်အခံရစရေးပြပြသွားပြီးတဲ့နောက်ကျင်းညာခဲ့ပြီးနောက်ပိုင်းမှာတောင်ပိုင်းကွတ်တီးယားမြို့မှာအသေးခံဘုံတိုက်ခိုက်ခဲ့တဲ့အတွက်လူလေးဦးသေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့ပါတယ်။ TTP ပါကစ္စတန်တာလီဘန်အဖွဲ့ကအစိုးရကိုဖြုတ်ချပြီးအစ္စလာမစ်ဥပဒေနဲ့အညီအုပ်ချုပ်တဲ့အစိုးရတရက်ထူထောင်ဖို့လိုအပ်နေတာဖြစ်ပါတယ်။ TTP နဲ့ပါကစ္စတန်အစိုးရအကြားငြိမ်းချမ်းရေးဆွေးနွေးပွဲကိုအာဖဂန်တာလီဘန်အဖွဲ့ကကူညီဆောင်ရွက်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
တရုတ်ပြည်ရှင်တန်းနဲ့ဘေကျင်းမြို့ကြီးတွေအပါအဝင်မြို့ကြီးတွေမှာကိုဗစ်တင်းကျပ်မှုအနည်းငယ်လျှော့ပေးလိုက်ပြီးအများပြည်သူဆိုင်ရာယင်ရထားတွေစီးနင်းရမှာကိုဗစ်ကင်းစင်ကြောင်းစစ်ဆေးတသက်ကံပြစရာမလိုတော့ဘူးလို့စနေနေ့တုန်းကတရုတ်အာဏာပိုင်တွေကထုတ်ပေါ်ပြောဆိုပါတယ်ဆက်မှုလုပ်ငန်းတွေရှိရာတရုတ်ပြည်တောင်ပိုင်းကရှင်တန်းမှာက ကာယထားတွေစီးနေရမှာကိုဗစ်ကင်းရှင်းကြောင့်အထောက်အထားတွေပြားစရာမလိုတော့တဲ့အပြင်ဆေးဝါးအယောင်ဆိုင်တွေပန်းချံတွေနဲ့ခီးသွွားဧည့်သည်တွေလာရောက်တဲ့နေရာတွေကဝင်ရောက်ဖို့ကိုဗစ်ကင်းရှင်းကြောင့်စစ်စစ်ချက်ပြားစရာမလိုတော့ဘူးလို့ဒေသဆိုင်ရာအာဏာပိုင်တွေကထုတ်ပြန်ပြောဆိုပါတယ်ကိုဗစ်ကူးစက်မှုတွေပြန်လည်ဖြစ်ပေါ်လာနေတဲ့တရုတ်ပြည်မှာကိုဗစ်ကူးစက်ခံရမှုလုံးဝလက်မခံရမှုအရလော်ဒေါင်းချသွားလာပိတ်ပင်မှုသွားလာတာတွေပိတ်ပင်တာတွေအပါအဝင်တင်းကျပ်တာတွေပြုလုပ်ခဲ့တဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေကရှင်ကျန်းနဲ့ပေကျင်းမြို့ကြီးတွေအပါအဝင်မြို့ကြီးတော်တော်များများမှာဆန္ဒပြကန့်ကွက်မှုတွေဖြစ်ပေါ်ခဲ့ပါတယ်။လာမယ့်တနင်္လာနေ့ကစပြီးပေကျင်းမြို့တော်မှာအများပြည်သူဆိုင်ရာယင်ယထားတွေစီးနှင်းရမှာကိုဗစ်ကင်းလေးကင်းရှင်းကြောင့်အထောက်အထားပြစီရမလို့တော့ဘူးလို့ပေကျင်းအာဏာပိုင်တွေကတောက်ကြနေတုန်းကကြေညာခဲ့ပါတယ်။ဒါပေမဲ့ကုန်တိုက်တွေကိုဝင်ဖို့တော့48နာရီအတွင်းကိုဗစ်ကေရှင်းကြောင့်စစ်ဆေးထားတဲ့အထောက်အထားတွေပြရမှာဖြစ်ပါတယ်။အခုလိုအနှဲငယ်ဖြစ်ရှုံးမှုတွေလှုပ်လာပေမဲ့လည်းကိုဗစ်ကူးစက်မှုလုံးဝလက်မခံရမူ0ကိုဗစ်မူကတော့ဆက်ရှိနေသေးတယ်လို့တရုတ်အာဏာပိုင်တွေကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်က24နာရီအတွင်းကိုဗစ်ကူးစက်ခံရသူပေါင်း 3,300 ကျော်ရှိပြီးကိုဗစ်လက္ခဏာမဖော်ပြသူ 2,900 ကျော်ပါဝင်တယ်လို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်။
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲ16သင်းရှုံးထွက်ပထမပွဲစဉ်မှာနယ်သာလန်အသင်းကအမေရိကန်အသင်းကို3-2နဲ့အနိုင်ရပြီးကွာတာဖိုင်နယ်ကိုတက်သွားပါပြီ။ဒုတိယပွဲစဉ်ဖြစ်တဲ့အာဂျင်တီးနားနဲ့ဩစတြေးလျပွဲစဉ်မှာတော့အာဂျင်တီးနားအသင်းက2-2နဲ့အနိုင်ရပြီးကွာတာဖိုင်နယ်ကိုတက်သွားပါတယ်။အာဂျင်တီးနားရဲ့ပထမဂိုးကိုတော့နမယချောမက်ဆီကခက်လန့်လန့်ကနေတွင်းယူခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့ဩစတြေးလျအသင်းတွေကတော့ဒီအဆင့်မှာပဲထွက်ခွာသွားကြရပြီဖြစ်ပါတယ်။စနေနေ့အနိုင်ရရှိသွားတဲ့နယ်သာလန်နဲ့အာဂျင်တီးနားအသင်းတို့ဟာကွာတာဖိုင်နယ်ပထမပွဲစဉ်အဖြစ်ဒီဇင်ဘာ9ရက်တောက်ကြနေ့မှာရှင်ပြိုင်ကြမှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာပထမပွဲအဖြစ်ပြင်သစ်နယ်ပိုလန်ဒုတိယပွဲစဉ်အဖြစ်အင်္ဂလန်နဲ့ဆီနီဂေါ့အသင်းတို့ကစားကြရမှာဖြစ်ပါတယ်။တနင်္လာနေ့မှာတော့ဂျပန်နဲ့ခရိုအေးရှားဘရာဇီးနဲ့တောင်ကိုရီးယားတို့ကစားဖို့ရှိပါတယ်ခင်ဗျာ
သတင်းတွေကိုကိုခင်ပေါင်းစုမင်းနဲ့အတူကျွန်တော်ဇော်မှုကျော်တို့တင်ပြခဲ့တာပါ VOA ရဲ့တနင်္ဂနွေနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာမီချိန်အတွင်းမှာဝါရှင်တန် DC မြို့တော်ကအမျိုးသမီးအရေးလှုပ်ရှားမှုဆန္ဒပြပွဲကိုတင်ပြပေးမှာပါအဲ့ဒီသတင်းဖိပုတ်ချက်မတင်ပြမီကျွန်တော်တို့မြန်မာနိုင်ငံကအဖြစ်အပျက်တွေကိုစူးစီးတင်ပြထားတဲ့ဒုအတန်အစီအစဉ်ကိုဥစွာတင်ပြပေးရစေမြန်မာနိုင်ငံမှာဆင်းရဲနွမ်းပါတဲ့မိသားစုတွေတဲကကလေးငယ်တော်တော်များများသူများစီမှာအလုတ်သွားလုပ်နေကြရပါတယ်အဲ့ဒီကလေးငယ်တွေတဲကအဲ့ဒီကလေးငယ်တွေတဲမှာလူမဆန်တဲ့အနိုင်ကျင့်နှိပ်စက်မှုခံကြရသူတွေလည်းရှိတဲ့အကြောင်းဒုအတန်အစီအစဉ်မှာဒီတစ်ပတ်တင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမေရိကန်ပြည်ထောင်စု
သတိမြထိုးတယ်လက်ကိုသူအမေကတက်နေတယ်တဲ့ရင်ကကိုချောတဲ့တက်နေတယ်တဲ့
အကျွေးမဆက်နိုင်လို့ကိုယ်ကလေးကိုအလုရှင်စီမှာအပေါင်းပစ္စည်းလိုချခဲ့ရတဲ့ဆင်းရဲနွမ်းပါပြီအာနာပါပါဆိုတာလဲကင်းမဲ့နေတဲ့အခြေအနေကိုစိတ်ကူးကြည့်ပါဒီအဖြစ်ပြက်ကမွန်ပြည်နယ်ကလင်မယားနှစ်ယောက်ကျုံးခဲ့ရတဲ့တကယ်အဖြစ်ပြက်ပါ။ရိုင်းနှံနှိပ်စက်ခံထားရတဲ့သူတို့ကလေးတွေကိုပြန်တွေ့ရချိန်မှာတော့ထိတ်လန့်တုန်လှုပ်ခဲ့ကြရပါတယ်။အခုတော့သူတို့တွေတရားမျှတမှုရဖို့အဆုံးဖြတ်ထားကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်ကြဖြစ်ပါတယ်။ဒိုးတန်ရဲ့ဒီတစ်ပတ်ဆောင်းပါးကိုတော့မိတ်ဖက်မီဒီယာဖြစ်တဲ့ဒဝဲဝက်ရှ်ကသတင်းတော့တွေကတင်ဆက်ချပါတယ
်။ဦးမွန်နဲ့သူမိတ်မဟာတင်းသားကြီးတိုက်ဒေတာကြီးရေဖြူမျိုးနဲ့ကန်းကောက်တောင်ရွာကလာပါချက်တစ်ခုမှအစေးချစ်အလုံသမားတွေအဖြစ်ပြီးခဲ့တဲ့နိုဝင်ဘာလလောက်တုန်းကစအလုံဝင်ခဲ့ကြပါတယ်။သူတို့တမီ၄ယောက်နဲ့အတူလာပါချက်ရောက်ရောက်ချင်းမှာပဲပိုက်ဆံပြသွားလို့ချမ်းမန်နေကြစီကနေပိုက်ဆံ၅သိချေခဲ့ရပါတယ်ပထမတော့အဆင်ပြေလို့ရှိခဲ့ပါတယ်လင်မယားနှစ်ယောက်လိုအားခါကတက်လာ၅သိဝင်ကျင်ရပါတယ်ဒါပေမဲ့ကျမ်းမာရေးပြဿနာဖြစ်လာလို့ပိုက်ဆံမစုနိုင်ခဲ့ကြပါဘူးဒီလိုနဲ့မိုးရာသီရောက်လာပြီးရဘာစိတ်ချစ်တဲ့အလုပ်တွေရှာနာခဲ့ရပါတယ်ဝင်ဝင်လို့ကမရှိတော့တဲ့ဦးမွန်ဟာမန်နေဂျာစီကနေပိုက်ဆံချေခဲ့ရပြီး အခုတခါမှာတော့အကျွေးက17သိန်းလောက်ထိရှိသွားပါပြီ။မော်ဒယ်အလိုမရှိပဲဒီချာမှာအခုတိုက်ဆက်နေရင်ကျွေးတွေထပ်တက်လာမှာကိုဥမုံစိုးရီလာခဲ့ပါတယ်။ဒါကြောင့်မို့ဒီနေ့မေလ9လမှာသူမိသားစုနဲ့ဒူဇာတိမော်ဘီနယ်ကိုပြန်ဖို့ဆုံးဖြတ်ခဲ့ပါတယ်။မော်ဘီနယ်မှာရဘာချာတန်ရှင်လုံသမအလုရှာပေးဝင်ငွေရလာရင်အကျွေးပြန်လဲဆန်းနိုင်လိမ့်မယ်လို့သူမျှော်လင့်ထားခဲ့တာပါ။ဒါပေမဲ့ရာဘာချန်မန်နေဂျာကဥမုံသမီးတွေကိုခေါ်သွားခွင့်မပြုခဲ့ပါဘူး
။တရားအားမှာသူကပြောတော့ခလေးကိုမပြောတဲ့တင်ကိုတခါတော့တွင်ရဲတိုင်းမပြုလို့ရင်ကျွန်တော်တို့ကတခါမှအားရမလို့မကြုံဘူးကြောက်တော့အဆပ်ပဲစုမယ်ဆိုပြီးတော့အဲ့လိုနေရပြီးတော့ကိုအလုံးလုံးနဲ့အလုံးဒီအလုံးလုံးနေရပြီးတော့ကိုမိုးရဲရအလုတ်ကမိုးရမြတဲ့ရွာတော့အစင်းပတ်သက်ကအစီမပြေတော့အခုအချင်းစီချင်းချင်းအစီပြေလို့တစ်ထည့်တဲ့တိုင်မင်းပြီးတော့လာပြီးလိုက်ကြအောင်အဲ့လိုဖြစ်ကုန်တာပဲကိုကြီ
းဒါကြောင့်အသက်73နှစ်အရွယ်မောင်ငူဝအပါဝင်အသက်3နှစ်6နှစ်နဲ့3နှစ်သမီးအရွယ်သမီး4ယောက်ကိုမိဘတွေရဲ့အကျွေးအတွက်အပေါင်းပစ္စည်းလို့ထားခဲ့ရပါတော့တယ်ကလေး4ယောက်ဟာချာမန်နေဂျာရဲ့အိမ်မှာနေခဲ့ပါတယ်ကလေးတွေဟာချာမန်နေဂျာမိသားစုခိုက်တဲ့အလုပ်တွေကိုလှုပ်ပေးရပြီးအဲ့ဒီအတွက်ငွေကြေးတပြားတစ်ချမ်းမှမရဘူးလို့မျက်မြင်တွေ့တဲ့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံရဲ့ကလေးတငယ်ခွင့်ရင်းများဆိုင်ရာဥပဒေမှာအသက်14နှစ်အောက်ကလေးတိုက်ကိုတရားဝင်အလုပ်လုပ်ခွင့်မပြုထားပါဘူးဒါပေမဲ့လည်းကလေး17ယောက်မှတယောက်ဟာကလေးလုပ်သားဝဲကြီးရဲ့ထဲကရုံးမထွက်နိုင်ဘူးလို့နိုင်ငံတကာလူ့သမားအဖွဲ့ CILO ကခန့်မှန်းထားပါတယ်ဒီဒီဆိုင်ရာလူခွင့်ရေးဥပဒေမာလိုင်းမြည်သည့်ပုံစံမျိုးနဲ့ဆိုအတင်းအာဓမဒါမမဟုတ်ကရိကဝတ်တွေနဲ့ချုပ်ထားပြီးခိုက်စေတာကိုတားမြစ်ထားပါတယ်။သို့တော်လည်းပဲလူဦးရေ40ရာခိုင်နှုန်းလောက်ဆင်းရဲမွဲတွေမှုအညွန်ကြီးအောက်ရောက်နေတဲ့မြန်မာနိုင်ငံအတွက်ဒီလိုအခြေအနေကိုမိသားစုများစွာကြုံရနိုင်ပါတယ်။ဥမုံရဲ့သမီးတွေကတော့ကန့်ဆိုးခဲ့ကြပါတယ်။သူတို့ကအတင်းအာဓမစေခိုက်ခံရတဲ့အပြင်ဒိတ်ထက်နှိမ့်ဆက်တာပါခံခဲ့ရတာပါ။ကတော့တောင်ရွာရဲ့အုတ်ချုပ်ရှင်မှုကတော့ဒီအဖြစ်တွေရဲ့မျက်မြင်သက်သေတူဖြစ်ပါတယ
်ကျွန်တော်တန်ရတာချင်းနေကြရရောတီးကြရောကျွန်တော်တ
ို့တန်ရတာချက်အနေထားအရရောကိုတို့လုံးနဲ့ရဲ့နေတာတွေရောအလုပ်ပိတ်ထားတာရှိပါတယ်သူတို့အေးနဲ့ကျွန်တော်တို့အေးကနည်းနည်းပဲလှမ်းတဲ့အခါကျတော့သူတို့အေးကလည်းလုံးလုံးချုံချုံကိုနှောင်းကလည်းလုံးလုံးချုံချုံဆိုတော့အဲ့တွေထဲမှာရဲ့နဲ့နှိစက်တာတွေကတော့ရှိနေမှာပေါ့နော
်အခုနေ့အော်တိုဘာလဒုတိယပတ်မှာတော့မောင်ငူဟာတယောက်ထပ်မှအရိုက်ခံရပြီးမွမေလဲတဲ့အထိဖြစ်ခဲ့လို့ရေပြူမြို့နယ်ဆေးရုံကတက်စင်တဝဲဆေးရုံကြီးကိုပြောင်းရွှေ့ကူတာခဲ့ရတာပါသူတို့သမီးတွေကောင်းကောင်းမနေရဘူးဆိုတာကိုမိဘတွေဒီတခါမှပါရမဆုံးသီးခဲ့ကြရပြီးဆေးရုံကိုအပူတင်ပြီးရောက်လာခဲ့ကြပါတယ်ရာဘာချန်မန်နေဂျာမိသားစုကသူသမီးတွေကိုဘယ်လိုဆက်ဆံပြုမှုခဲ့တယ်ဆိုတာကိုသိရတဲ့နောက်မှာတော့ဥမော်တယောက်ထိတ်လန့်လို့လှုပ်သွားခဲ့ပါတယ်
ကလေးမအကြီးရတော့တာညူနဲ့ခိုးချတဲ့တာညူနဲ့သူ့ကိုချေပြီးတော့တဲ့လက်ကိုဆွဲပြီးတော့တဲ့ရိုက်ခါတဲ့ရိုက်ခါနှစ်ယောက်ကမဟုတ်ဘူးတဲ့သုံးယောက်သုံးရိုက်ခါတဲ့သူ့သမီးကလည်းသူ့သမီးကရိုက်တယ်တဲ့သူ့ဖေကလည်းရိုက်တယ်တဲ့သူ့သမီးကသလိတဲ့သလိမြတ်ထိုးတယ်လက်ကိုသူ့အမေကတက်နေတယ်တဲ့ရင်းဝါကိုချောတဲ့တက်နေတယ်တဲ့
နောက်ပိုင်းမှာတော့ရဲစခန်းမှာမှုဖွဲ့တိုက်ကြားလိုက်လို့ရာဘာချန်မန်နေဂျာပါဝင်သူ့ဇနီးနဲ့သမီးဖြစ်သူကိုရတဖွဲ့ကဖမ်းဆီးခဲ့ပါတယ်သူတို့ကိုအာမခံနဲ့ပြန်လှောက်ပေးခဲ့ပေမဲ့နောက်တော့ပြန်ဖမ်းခဲ့ပါတယ်။အမှုဖွင့်အပြီးမှာမန်နေဂျာမိသားစုကသူ့ဇနီးကိုချေးချောက်ပြောဆိုသွားသေးတယ်လို့ဦးမွန်ကဆိုပါတယ်
။ဘယ်နေရာကတိုင်တယ်ငုံနဲ့လိုက်အောင်ပဲတဲ့သူတို့ကကျွန်တော်ရဲတကောက်သွားတဲ့အချိန်မှာဖေးဦးမှာသူကခလေးနဲ့နေနေတဲ့အချိန်မှာဖေးကမှလေကမောက်ဖေးကမှသူတမီးကအဆက်ဆက်ချလာပြီးတော့ဒီလိုဘယ်နေရာကဘယ်လိုပဲအမှုဖွင့်ပင်ကတော့ငုံနဲ့လိုက်သိမယ်အဲ့လိုပြောသွားတယ်ရဲ့သူ့ကိုပထမဦးနဲ့တော့လာပြစ်ပေးပါရတဲ့
လက်ရှိကစနစ်အနေထားအရာတရားရင်ဆိုင်ရာမှာငွေများတရားနိုင်အနေထားရှိနေတဲ့အတွက်ကျူးလွန်ခံရသူဖက်ကအထောက်အထားခိုက်လို့လို့ပြင်ဆင်ထားတဲ့တယ်လို့တရားလွှတ်တော်ရှင်တယောက်ကပြောပါတယ်
ဘက်ကိုအကြံပြုကျင်တာပေါ့နော်သုံးသန်းကျင်တာလည်းအကြံပြုကျင်တာကဘာလဲဆိုရင်အထိခိုက်နေတဲ့ဘက်ကကလေးတွေကနေပြီးတော့အထောက်ထားတွေခိုက်ခိုက်မှမှစူးစမ်းပြီးတော့တရားရုံးမှတင်ပြဖို့ကျွန်တော်အကြံပြုကျင်တယ်ပေါ့နော်ဆိုတော့သူကတရားစီရင်ရေးအစနေအရာကျတော့ကျွန်တော်တို့အောင်ယုံနေမှာကျွန်တော်တို့ကကလေးတွေနဲ့ဒီဘက်ကဟိုနင်းတော့ပါရင်လည်းရှုံးနေခင်ကျွန်တော်တို့ကစင်းမြေယုံတွေကို အယူခံမှုလို့ပြင်ဆင်မှုလို့တက်ခွင့်ရှိတာဖြစ်တဲ့အတွက်အောင်ယုံဒီယုံရဲ့အဆုံးဖြတ်ချက်ကအပြည့်မဖြစ်သွားဘူးပေါ့နော်မဖြစ်သွားတဲ့အတွက်ကျွန်တော်တို့ကဟိုနင်းလာခဲ့မယ်ဆိုရင်ဟိုအောင်ယုံနဲ့မှဟိုအစီအမပြေတာမျိုးရှိခဲ့တယ်ဆိုရင်တော့ကျွန်တော်တို့ကအစီအမယုံတွေကိုကျွန်တော်တို့ကပြင်ဆင်မှုတွေအယူခံတွေတန်းနိုင်ဖို့အတွက်အဲဘူလာယုံမှဆင်ဆဲတဲ့အခါကျတော့ကျွန်တော်တို့ကတက်တဲ့ခိုင်ခိုင်ပါပါနဲ့အဲပြီးတော့ဒီလိုမျိုးပေါ့နော်တက်တဲ့အထောက်ထားခိုင်ခိုင်ပါပါလူတက်တဲ့ပြင်ဆင်အထောက်ထားခိုင်ခိုင်ပါပါလည်းအဲ့လိုမျိုးဒီပြောင်းဖို့တော့ကျွန်တော်အကြံပြုလုပ်ပြီးပဲအကြံပြုချင်ပါတယ်ဟုတ်
တရားမှုကိုရက်စခန်းမှာအပြင်းထန်နှာချင်းစေမှုရသတကြီးဥပဒေပေါ်မှာ325 326နဲ့ရက်စခန်းမှာအမှုဖွင့်ထားပါတယ်။အဲ့ဒီပေါ်မှာအရာဆိုရင်ကျွလွန်နယ်လို့ဆုံးဖြတ်ခံရရင်ထောင်ဒဏ်9နှစ်အထိချမှတ်ခံရနိုင်တာပါ။အမှုကိုတရားရုံးကတော့တရားစွဲမတင်ရသေးပါဘူး။တရားမှုနဲ့ပတ်သက်ပြီးစစ်ကောင်စီခန့်တင်းနေသားကြီးတိုက်ဆိုရပြောရေးဆိုခွင့်ရှိသူစီဆက်သွယ်မေးမြန်းရှာမှာတော့အမှုကိစ္စအကြောင်းကြားသိထားပေမဲ့သိစိတ်ကိုတော့မသိရသေးပဲ။ဥပဒေကြောင့်တိုက်ဆောင်ရွက်နေတယ်လို့ဆိုပါတယ်။လက်ရှိမှာတော့ဥမ္မော်တို့မိသားစုစောင့်နေရင်းနဲ့စစ်ကူတနေရသူတွေအတွက်ကျန်းမာရေးကိစ္စတွေကိုကန့်ကောက်တောင်းရွာဖိုးကြီးကျောင်းနဲ့ရွာသူရွာသားတွေကကူညီပေးနေကြတာကိုဦးစင်တပါကအခုလို့ရှင်းပြပါတယ်
။ဒီတော့ကလေးတွေကျန်းမာရေးကောင်းမှုအရေးကြီးတာပဲသူတို့အဆင်ပြေဖို့ပေါ့နော်။နောက်ပြီးတော့ဒီအမှုမှလည်းပဲအမှန်တရားတိုင်းပေါ့နော်။အမှန်ကန်ကန်နဲ့ဖြစ်တာကိုပဲလူကျင်တယ်ပေါ့။ဒါပဲဦးစင်တို့ကပြောတာ။
ရှင်းနေငါဘူးပိုက်ဆံဘယ်လိုရှားရမယ်ဆိုတာမသိသေးပေမဲ့သူသမီးတွေအတွက်တရားမျှတမှုရအောင်ယူဖို့ဥမ္မော်တယောက်ဆုံးဖြတ်ထားပါတယ
်ကျွန်တော်ကဒီဘက်အကောင်လုံးဝဝင်တောင်းတယ်အကူတောင်းပြီးတော့ကျွန်တော်ကိုသူ့ကိုခံမကြကြအောင်ချနေတယ်ကွာဒီခလေးကိုလည်းဖြစ်ပါဖြစ်လာကြည့်ပါအောင်ကျွန်တော်လည်းကိုတခါမှအလုပ်လည်းမဖြစ်ဘူးတော့အတွေ့အကြုံလည်းမရှိဘူးကွာကွာသူတို့ကကျွန်တော်ဥပဒေလမ်းကြောင်းအတိုင်းလေးမှန်မှန်ကန်ကန်လေးကိုကျွန်တော်ဘက်ကပါမဲ့လူလေးတွေကိုကျွန်တော်လိုတာပေါ့ကွယ်ကျွန်တော်လည်းတခါမှလည်းအတွေ့အကြုံမရှိတဲ့အတွက်ကျွန်တော်မှပတ်သက်လည်းမရှိဘူးကိုအဲဒီသူတို့ထိထိရောက်ရောက်ထောင်ကြအောင်ထောင်ကြပေးခြင်းလေကိုဟာကျွန်တော်သမီးတွေကုလို့ဖြစ်တဲ့ဖြစ်ရသူတို့ကျူးလွန်တဲ့အဖြစ်ကိုသူတို့တူလန်းစင်နိုင်မမှန်ကန်ကန်လေးကျွန်တော်ဖြစ်ဖြစ်ခြင်းလေကို
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးတန်ပတ်စဉ်အတန်းလွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ထားဖြစ်ပါတယ်ဒိုးတန်အစီအစဉ်ကိုနားဆင်မိရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ဒါကတော့မြန်မာနိုင်ငံမှာဆင်ရဲနံပါတ်2ရဲ့ကလေးတွေတချို့နေရာမှာသွားအလုပ်လုပ်ရပြီးတော့လူမဆန်းစွာနှိပ်စက်အနိုင်ကျင့်ခံရတဲ့အကြောင်းတွေကိုတင်ပြထားတဲ့ဒိုးအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ကျွန်တော်တို့အစောပိုင်းကမိတ်ဆက်ပေးခဲ့သလိုပဲဝါရှင်တန် DC မြို့တော်ကအမျိုးသမီးရေးလှုပ်ရှားမှုအကြောင်းကိုတင်ပြပါရောင်းမယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့မြန်မာစစ်တမ်းရုံးရှိနဲ့တမရအိမ်ပြည်တော်ရှိတယ်မှာဒီကနေ့အမေရိကန်နိုင်ငံတခွန်းကအဖြူရောင်ဝတ်ရုံတွေထုံဝေးဆောင်ထားတဲ့အဝေးရောက်မြန်မာနိုင်ငံသားတွေနဲ့အမျိုးသမီးရေးလှုပ်ရှားသူတွေပါဝင်ပြီးမြန်မာစစ်တပ်ရဲ့အမျိုးသမီးနဲ့ကလေးသူငယ်တွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲဟာကုလသမဂ္ဂဦးဆောင်ပြုလုပ်တဲ့16ရာကြာနိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုစတင်ခြင်းရေးနိုင်ငံတကာလှုပ်ရှားမှုရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်ဒီအကြောင်းဆန္ဒပြပွဲကိုကိုတိုင်သတင်းသွားယူထားတဲ့ကိုခင်မောင်စိုးမင်းကဆက်ပြီးပြောပြမှာပ
ါဟုတ်ကဲ့ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့ကျွန်တော်နောက်ကအမေရိကန်တမရရဲ့အိမ်ဖြူတော်ရှေ့မှာမြန်မာနိုင်ငံကအမျိုးသမီးအများစုပါဝင်တဲ့တက်ကြွလှုပ်ရှားသူတွေကအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အထိမ့်အမှတ်အဖြစ်ဆန္ဒပြနေကြတာဖြစ်ပါတယ်အဲ့ဒီဆန္ဒပြပွဲမှာဆိုရင်မြန်မာအမျိုးသမီးတွေဟာအမျိုးသမီးများပေါ်အကြမ်းဖက်မှုချက်ချင်းရစစ်အာဏာရှင်တွေရဲ့ကလေးတငယ်နဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကိုအမြန်ဆုံးရနောက်ပြီးတော့စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ကြွေးကြော်တန်တွေကိုလည်းကြွေးကြော်ကြပါတယ်ဒီမြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားနှိမ်ချဆက်ဆံတာတွေဟာရိုးရဓလေ့ကြောင်လားယဉ်ကျေးမှုကြောင်လားဒါမှမဟုတ်နိုင်ငံရေးအခြေအနေကြောင်လားဒါလေးကိုတဲတဲကွက်ကွက်ဖြစ်အောင်ပြောပြပါအောင်ခင်ဗျ
မြန်မာနိုင်ငံမှာမျိုးသမီးများအပေါ်ကိုနှိမ်ချခွဲခြားဆက်ဆံတာအကြမ်းဖက်တာတွေကနှစ်ပေါင်းများစွာတည်းကရှိခဲ့ပါတယ်။ဒါဟာရိုးရာတလေယဉ်ကျေးမှုကြောင့်လည်းပါတယ်လို့စစ်တပ်ကနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အတွက်စစ်လက်နက်တပွဲအမျိုးသမီးတွေပေါ်ကိုမဟာတရားပြုကျင့်တာလိမ်ပိုင်းဆိုင်ရာဆော့ကားတာတွေတောက်လျှောက်လုပ်ခဲ့ပါတယ်။အရင်တုန်းကတော့ကျမတို့တိုင်းရင်းသားဒေသတွေမှာပဲဒီလိုကိစ္စတွေကကြကြတက်တက်ဖြစ်ခဲ့ပါတယ်။2021ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့မျိုးပေါ်ကျေးလက်တိုင်းရင်းသားဒေသပါမကြံနေရာတိုင်းမှာအမျိုးသမီးတွေဟာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေအကြမ်းဖက်မှုတွေခံရတယ်။ဆောင်ထဲမှာစစ်ကြောရေးစခန်းတွေမှာအကြမ်းဖက်မှုတွေကိုရင်ဆိုင်ရတယ်။ဒါ့အပြင်ကလေးတငယ်တွေဟာလည်းစာတင်ကျောင်းတွေမှာမိမိတို့ရဲ့နေအိမ်ထဲမှာနေပြီးတော့အကြမ်းဖက်မှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဒါကြောင့်မလို့နိုင်ငံရေးစနစ်ကြောင့်အကြမ်းဖက်မှုတွေကပိုပြီးတော့ကျမတို့အမျိုးသမီးနဲ့ကလေးတငယ်တွေအပေါ်မှာပိုပြီးဆွတ်ဆွတ်ဝါးဝါးတက်ရောက်မှုရှိတယ်လို့ပြောလို့ရပါတယ
်။မဝေနူးတို့လိုမြန်မာနိုင်ငံအမျိုးသမီးတွေရဲ့လှုပ်ရှားမှုလေလှုပ်ဆောင်နေတဲ့အတွေ့နိုင်ငံတကာတုတ်ပြန်မှုတွေကဘလို့ရှိပါသလဲခင်ဗျာ
ဟုတ်ကဲ့ဒီနိုမာလာ25ရက်နေ့ကနေပြီးတော့ဒီဇင်ဘာလ10ရက်နေ့ထိကို16 days activism လို့ခေါ်ပြီးတော့ကျမတို့16ရက်တာလှုပ်ရှားမှုအနေနဲ့အမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုပပျောက်ရေးလူခွင့်ရေးမြင့်တင်ရေးခွဲခြားဆက်ဆံမှုဆက်ပပျောက်ရေးစသဖြင့်လှုပ်ရှားမှုတွေကိုနိုင်ငံတော်မှာလှုပ်ကြတာဖြစ်ပါတယ်ကျမတို့ကလည်းဒီကာလကိုအခိုက်အတန့်ကိုအခွင့်အကောင်းယူပြီးတော့ပေါ့နော်ကျမတို့တိုင်းပြည်မှာဖြစ်နေတဲ့အမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုစစ်တပ်ရဲ့မတရားလှုပ်ဆောင်မှုတွေကိုအများသိအောင်ကဘာသိအောင်ကျမတို့နှီးပေါင်းစုံနဲ့ဟိုနှီးပေါင်းစုံနဲ့ကျမတို့အသိပညာပေးမှုတွေလှုပ်ရှားမှုတွေလောက်ရတာဖြစ်ပါတယ်။နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုဘလို့ရှိတယ်လဲဆိုတော့ကျမတို့မြန်မာနိုင်ငံဟာပြောရမယ်ဆိုလို့ရှိရင်ကမ္ဘာမှာကျမတို့ဟိုကမ္ဘာရဲ့ဟိုနိုင်ငံရေးပါပေါ့နော်နိုင်ငံရေးရတိတ်ပြီးတော့အရေးပါတဲ့နိုင်ငံတစ်ခုမဟုတ်တဲ့အခါကျတော့သူများနိုင်ငံနေလောက်စားလို့ရှိရင်တော့ကျမတို့က attention ရမှုစိတ်ဝင်စားခံရမှုအားနည်းပါတယ်ဆိုတော့ကျမတို့ကရတဲ့အခွင့်အလမ်းတွေကိုအသုံးပြုပြီးတော့ပြောဆိုရတာဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကလောက်ရကန်ရတာတွေခက်ခဲပါတယ်ဆိုတော့ဟိုခက်ခဲလဲကျမတို့ကနောက်ဆုတ်လို့မရဘူး။ဘာကြောင့်လဲဆိုတော့ကျမတို့တိုင်းပြည်မှာမျိုးသမီးတွေကြံဖက်ခံနေရတဲ့၍စစ်အာဏာရှင်တည်မြဲနေတဲ့၍ကျမတို့တိုင်းပြည်မှာမျိုးသမီးတွေလုံခြုံမှုမရှိတဲ့၍ခွဲခြားခံနေရတဲ့၍ကျမတို့ကလှုပ်ရှားသွားရမှာဖြစ်ပါတယ်ဟုတ
်။ဆန္ဒပြသူတွေဟာပထမဆုံးဝါရှင်တန် DC မှာရှိတဲ့မြန်မာစစ်တပ်ရုံးရှိမှာစုရုံးပြီးတော့မြန်မာစစ်ကောင်စီကိုဆန့်ကျင်တဲ့ကြွေးကြော်တန်တွေကြွေးကြော်ကြပါတယ်။အဲ့ဒီနောက်စစ်တန်ယုံကနေပြီးတော့မြို့ထဲမှာလမ်းလျှောက်လာပြီးတော့အမေရိကန်သမ္မတအင်ဖြူတော်ရှေ့ကိုလာရောက်ဆန္ဒပြကြတာဖြစ်ပါတယ်
။စွလို့စွစား PDF မြတ
ို့လေးသာတို့လေးသာ
အမေရိကန်သမ္မတအင်ဖြူတော်ရှေ့ဆန္ဒပြပွဲမှာဒီကနေ့ဆန္ဒပြပွဲဟာတကမ္ဘာလုံးမှာအမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနေ့အဖြစ်နိုဝင်ဘာလ25ရက်နေ့ကိုသတ်မှတ်ပြီးအဲ့ဒီ25ရက်နေ့ကနေဒီဇင်ဘာလ10ရက်နေ့အထိကာလကိုအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့ကာလဆိုပြီးကမ္ဘာတလွားမှာအမျိုးသမီးရေးလှုပ်ရှားသူတွေကဆန္ဒပြပွဲတွေအကြီးအကျယ်ကျင်းပနေပါတယ်။အဲ့ဒီထဲမှာနိုင်ငံတကာမှာရှိတဲ့မြန်မာအမျိုးသမီးတွေလည်းပါဝင်ဆန္ဒပြလှုပ်ရှားနေကြပါတယ်ခင်ဗျာ
။ဒါကတော့စနေနေ့နေ့လယ်ပိုင်းကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာမြန်မာရေးလှုပ်ရှားသူတွေအမျိုးသမီးရေးလှုပ်ရှားသူတွေစုရုံးပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကလေးငယ်နဲ့အမျိုးသမီးတွေပေါ်အကြမ်းဖက်မှုအဆုံးသတ်ရေးအတွက်ဆန္ဒပြပွဲကိုကိုယ်တိုင်တွားရောက်တင်ပြယူထားတဲ့ကိုခင်မောင်စိုးမင်းကပြောပြသွားတာပါ VOA ရဲ့တင်းငင်နေနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်မကြာမီပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်နဲ့စီစဉ်နေကိုလိုင်းဒိုမီတာ25ကီလိုဟတ်တင်းနှစ်113ညလိုင်းဒိုမီတာ40ကီလိုဟတ်9013ညလိုင်းဒိုမီတာ51ကီလိုဟတ်5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီအချိန်အတွင်းမှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဒါအပြင်တပတ်အတွင်းထူးခြားတဲ့ပြည်တွင်းနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဆုံးအနေနဲ့ကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ပြပါမယ်။စစ်ဖြစ်လာတဲ့အခါကမ္ဘာယဉ်ကျေးမှုအမွေအနှစ်ရှိတဲ့နေရာတွေကိုရှောင်ကြားရမယ်လို့ကမ္ဘာအမွေနဲ့ဆန်ရနိုင်ငံတကာသဘောတူညီချက်မှာပြဋ္ဌာန်းထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစကိုင်းတိုင်းရွှေဘိုဝက်လက်ဒေသမှာစစ်ဖြစ်လာတဲ့အခါမှာဟန်လင်းကမ္ဘာယဉ်ကျေးမှုအမွေအနှစ်တွေအတွက်စိုးရိမ်စရာဖြစ်လာခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ဝက်လက်နဲ့ဟန်လင်းက10မိုင်ကျော်ကျော်လောက်ပဲကွာဝေးတာကြောင့်ပါနိုင်ငံရေးစီရေးယဉ်ကျေးမှုအမွေအနှစ်တွေနဲ့ယဉ်ကျေးမှုဆန်ရလူအခွင့်အရေးတွေအကြောင်းကိုတော့အုံမာမျိုးနဲ့ဥတမောင်တန်းတို့ဆွေးနွေးထားတာကိုဒုတိယပိုင်းဆက်လက်ကြည့်ရှုနာတော်တာဆင်နိုင်ပါပြီ
။ဒီကရေပကစားပြီးရေချင်းမှုအမွေနှစ်တွေနဲ့လူခွင့်ရေးဆက်ဆက်ပုံအကြောင်းကိုကျွန်တော်တို့ဆွေးနွေးတင်ပြခဲ့ပါတယ်။ဒီပတ်မှာတော့ဒုတိယပိုင်းကိုကျွန်တော်တို့ဆက်လက်တင်ပြမှာပါ။ပြီးခဲ့တဲ့ပတ်ဆွေးနွေးပွဲမှာတော့အုံမာမျိုးကအခုလိုဆွေးနွေးဒီကောချုပ်ခဲ့ပါတယ
်တရားနဲ့တရားနဲ့ယဉ်ကျေးမှုအမွေနှစ်တွေကိုနားမလည်ဘူးမလေးစားဘူးဒါမှမဟုတ်လို့ရှိရင်အတိမတ်မပြုတ်နိုင်ဘူးဆိုလို့ရှိရင်ဒီနိုင်ငံတော်တစ်ခုကဘယ်တော့မှကောက်ကောက်မှမတည်ဆောက်နိုင်မှာမဟုတ်ပါဘူးဆရာ
အော်ပါတယ်ဆရာမအဲဆရာမပြောသွားတဲ့အခါမှာကျွန်တော်မှတ်မိတာက1990ခုနှစ်အစောပိုင်းကာလမှာကျွန်တော်တို့ကျိုင်းတုံဟော်ကြီးကိုဖျက်ဆီးခဲ့တယ်ပေါ့နော်ကျွန်တော်တို့ဒါအဲ့ဒီတော့ကလည်းဒါစစ်အစိုးရလက်ထက်မှာပါပဲဆိုတော့အာရှမ်းတိုင်းရင်းသားတွေကျွန်တော်ကြိုက်တုံကိုရောက်သွားတဲ့အခါမှာကြိုက်တုံသူကြိုက်တုံသားတွေတော်တော်များများကရေတွက်စိတ်နာလို့မပြီးကြသေးဘူးကျွန်တော်ကနောက်ပိုင်းမှာရောက်သွားတဲ့အချိန်ဘာလို့တစ်ခုတည်းရအမတ်တရနဲ့ပျော်နေတယ်ဘာရင်ကျေးမှုအမွေနစ်တွေကိုဖျက်ဆီးတာခါလူသားတွေရဲ့ဂျင်းတန်းမှာအနာတရအများကြီးဖြစ်စေတာတွေလည်းကျွန်တော်တို့သွားတွေ့ရပါတယ်နိုင်ငံရေးပဋိပက္ခတွေမှာလည်းဒီအမွေနစ်တွေကိုရှောင်ရှားထားနိုင်လို့ရှိရင်နော်ပိုပြီးပဋိပက္ခကိုပို့ပြီးရော့ပါစီပါစီတယ်တို့ဒါကျွန်တော်တို့လူခွင့်ရေးတောင်းမှနေကြည့်ပြီးချင်းကတ်တဲ့လူတွေကလည်းပြောပါတယ်လော်လော့ဆယ်မှာလည်းကျွန်တော်တို့နိုင်ငံရေးပဋိပက္ခကနေနွယ်လာတဲ့နော်စီရေးထိပဋိပက္ခတွေဖြစ်လာတယ်ဟန်လင်းဒေတာအထူးသဖြင့်ဝက်လက်လို့ပြောတဲ့အခါမှာဆရာမစိုးရိမ်မိတာများမဖြစ်ဘူးလားဝက်လက်တကြောမှာကျွန်တော်တို့ဒီပဋိပက္ခတွေဖြစ်လာတဲ့အခါမှာ
ဆန်လင်းဆိုလို့ရှိရင်ဒါပြူမျိုးဟောင်းကဘာအမွေနဲ့ဒေတာပါဆရာကဘာအမွေနဲ့စီးနင်းစီကံရဆိုလို့ရှိရင်နိုင်ငံတကာစစ်ပွဲတွေဖြစ်ခွင့်မရှိပါဘူးဆရာဒါပေမဲ့ကို့အမျိုးသားအမွေနဲ့ကို့ကိုယ်တိုင်မှမထိန်သိမ်းဘူးဆိုလို့ရှိရင်တော့ဒါပြင်ပကနေပြီးတော့ထိန်သိမ်းပြဖို့ကတော်တော်မရှိဘူးလို့လည်းယူဆနိုင်လို့ဖြစ်တာပေါ့နော်အခုကကြတော့ကျမတို့ဒီနေရာမှာစစ်ပွဲတွေပဋိပက္ခတွေဖြစ်လာတဲ့ဟာတွေကကို့လူမျိုးအချင်းချင်းပဲဖြစ်နေတဲ့အတွက်ကြောင့်မလို့ဒီကြားထဲကဒီပဋိပက္ခတွေကြားထဲမှာဒီဟန်လင်းအမွေနဲ့တည်းကအများကြီးဆုံးရှုံးတယ်ဟန်လင်းကတိတ်အရေးကြီးတဲ့နေရာပါဆရာဘာလို့လဲဆိုရင်သူကပြူဒေတာအနေနဲ့ဒါကကဘာအမွေနဲ့ရထားတယ်သို့တော့သူဒီသမိုင်းမတင်မီခေတ်ဒီကြောက်ခေတ်ကြီးခေတ်တန်ခေတ်အဆက်ဆက်ကိုလည်းတွေ့နိုင်ပြီးတော့မှပြုခစ်နောက်ပိုင်းမှာလည်းပဲနောက်ဆုံးကုန်းမောင်ခစ်ချီထိအမွေနှစ်တွေကိုတွေ့နိုင်တယ်ဒီနေရာမှာလူတွေစင်ဆက်မပြတ်နေခဲ့တယ်ဆိုတဲ့အထောက်ထားတွေအပြည့်အစုံရှိတဲ့နေရာပါဆရာအဲ့ဒီအတွက်ကြောင့်မလို့ဒီဟန်လင်းဒေတာကပျက်စီးခွင့်မရှိပါဘူးပျက်မပျက်စီးအောင်ထိန်းသိမ်းဖို့ကကျမတို့ရဲ့တာဝန်ဖြစ်တယ်ထို့အတူပဲဒီဝက်လက်ဒီစကိုင်းတိုင်းကြီးတစ်ခုလုံးမှာလည်းပဲဒီတမိုင်းမတင်မီခစ်ရဲ့အခြေဟိုအမွေအနှစ်တရားအများကြီးရှိတယ်ကျမတို့အကုန်လုံးကိုမလေးလာနိုင်သေးဘူးမတူးပေါ်နိုင်သေးဘူးမဆောင်ရှောက်မထိန်းသိမ်းနိုင်တဲ့ခြေထဲမှာဒီဘယ်လိုခေါ်မလဲဟိုအုတ်ချုပ်ရေးရန်တရားကညော့ရဲသွားတဲ့အချိန်မှာဟိုချေဟောင်းပစ္စည်းတွေကိုခိုးတူးတာတွေကအကြီးကျယ်ဖြစ်တာကိုလည်းကျမတို့လူမှုကွန်ရက်တွေမှာတွေ့ရပါတယ်အဲ့ဒီဟာတွေကိုလည်းထိန်းသိမ်းဖို့အတွက်ဟိုသက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေဘယ်အဖွဲ့အစည်းကမှလည်းတည်တည်ရှာရှာထိထိရောက်ရောက်မလုပ်နိုင်ခဲ့ပဲနဲ့ဒါတလားလောက်ကမှအမွေနှစ်တွေကုန်သွားတဲ့အထိကိုဖြစ်ခဲ့တာကတော်တော်ကိုနှမျောစရာကောင်းပါလေဒါ2022လို့အချိန်မျိုးမှမှဟလာဒါတွေကိုအကုန်လုံးဝယုံသုံးကားတွေတူပေါ်ကြတယ်ပြီးလို့ရှိရင်လာဝယ်တဲ့လူတွေကလည်းအဲ့ဒီမှာကိုထိုင်ဆောင်ပြီးတော့ဒီလိုပတိစီစီတွဲလို့ရှိရင်တော့ဘလောက်ပေးမယ်ဒါကတော့တစ်သောင်းစီဒါကတော့တစ်သိန်းစီဆိုတဲ့အခြေအနေမျိုးလိုမျိုးတော့မှဖြစ်သွားတာကတော့ကျွန်မအင်တန်မှလည်းဝမ်းနေမိပါတယ်ဒါကျမတို့မလုံနိုင်တဲ့အပေါ်မှာလည်းပဲ
တော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ်ရှင်အောင်မင်းနဲ့ဒီကကွယ်တားစီဟိုထိမ့်သိမ့်မှုဆိုတာကပြည်အောင်စုမြန်မာနိုင်ငံသားတွေရဲ့တာဝန်မှာဒါကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းပါထားပြီးသားပါဒါပေမဲ့ကျမတို့မလုပ်နိုင်ပါဘူးဆရာဟုတ်ကဲ့ဒါကတော့အစွန်းတစ်ပါးပေါ့နော်ကျန်သွားတာဒါဖက်မှာကြာပြီဒါနော်ဒါစိတ်လွန်ကဲသွားရတာကနေရှင်းအောင်လက်ရည်ပြည့်စည်သွားတယ်ဒါကျွန်တော်တို့ သမိုင်းပေါ်မှာဆရာကြီးဒေါက်တာတန်ထွန်းကလည်းဒါလွန်ခဲ့ရတာကနေမှပျက်စီးသွားခဲ့တဲ့ရှင်းအောင်လက်ရအများဆိုပြီးစာတန်းတစ်စောင်ရေးခဲ့ပူပါတယ်ဆိုတော့ပကန်းလို့ဒေသမှာလည်းဒီဖြစ်မျိုးတွေဟာရှင်းအောင်အမွေနစ်တွေကိုဘယ်လောက်ထိထိခိုက်ပျက်စီးစေလဲဆရာအများကြီးလည်းဖြစ်နေတာပေါ့ဆရာရဲ့ဥပမာဆိုရင်ဒါဗနမဲကြီးလူတိချင်းရှားများတဲ့အလိုတော်ပြည့် ဖျားလိုမျိုးကြည့်မယ်ဆိုရင်အောက်ကကြာအုပ်အဆောင်ဝါတော့စတိရဆူလက်ရမျိုးတွေ့နိုင်ပြီးတော့အပေါ်မှာကြာတော့ဒီရွှေထီးတွေရွှေတင်ငန်းတွေနဲ့ဒါကဟိုနှစ်ခုဟာဆက်ဆက်မှုတိတ်မရှိနှပဲနဲ့ပဲဟိုတာတနာပြုတ်ထားပါတယ်ဆရာရဲ့အဲ့ခါကြာတော့လေဒီတာတနာပြုတာကိုပဲဟိုတာစီပေါ်ကလည်းမဖြစ်နိုင်သလိုမျိုးဒီရှင်းအောင်အမွေနှစ်ဟိုတန်ဖိုးရုပ်ရော့သွားတာကိုလည်းအများကြီးတွေ့နိုင်ပါတယ်
ည်ဒီရင်ကျိမှုအမွေနေ့ရဲ့တံမိုးကိုကောင်းစွာနားမလဲဘူးဘယ်လိုထိမ့်သိမ်းရမလဲဆိုတာကိုနားမလဲသေးဘူးဆိုတာကိုလည်းပြနေတာပေါ့အဲ့တော့တိတ်ပြီးတော့မှဒီဘာသာရေးယုံကြည်ချက်အရာကျမကိုယ်တိုင်လည်းပဲဒါဗုဒ္ဓဘာသာစစ်စစ်ပါပဲဒါပေမဲ့ကိုကသဒ္ဓတရားအရန်လွန်ကဲဒါမျိုးကိုမဖြစ်အောင်တော့ထိမ့်သိမ်းဖို့အတွက်အသိဉာဏ်ပညာရှိဖို့လိုပါတယ်ဒါကြောင့်မလို့ဒီရှင်းအောင်မင်းတွေကိုထိမ့်သိမ်းနေရတဲ့ဆရာတော်တန်ဃာတော်များဘောပကအဖွဲ့ဝင်များဆိုလို့ရှိရင်လေဟိုကိုယ်စိတ်ကူးထဲမှာကောင်းငယ်ထင်ပြီးလှုပ်လိုက်တာကအမှန်တကယ်ကတော့စိုးချိုးတွေတက်ရောက်သွားနိုင်တာမျိုးရှိနိုင်တဲ့အတွက်ရှင်းအောင်မင်းတွေထိမ့်သိမ်းရေးတင်တဲ့မျိုးကိုကြောင်းဟိုရှင်းအောင်ဒုတိယဌာနဌာနကနေပြီးတော့မှတင်တဲ့နေပေးပြီးတော့မှနားလည်ပြီးဆိုတော့မှဘောပကခန့်တာမျိုးလိုပါတော့အဲ့ဒါမျိုးတွေလည်းလှုပ်တင်ပါတယ်အာဒီဟုတ်တဟန်တန်ဃာတော်ရိစာတင်တဲ့အကြောင်းလိုက်ကြီးနေမှာဆိုလဲဒီရှေးအောင်ဝင်နဲ့နားလေရင်းနဲ့ပတ်သက်ပြီးတော့အသိပညာပေးဆွေးနွေးပွဲတွေဟောပြောပွဲတွေလည်းလုပ်ပေးတင်ပါတယ်လို့ကျွန်မယူဆပါတယ်ဆရာလုပ်လဲလုပ်ပေးကြပါလို့လည်းတိုက်တွန်းလိုပါတယ
်ဟုတ်ကဲ့မှာရှေးအောင်ယဉ်ကျေးမှုအမွေနှစ်တွေကိုနော်ထိမ့်သိမ့်နဲ့ထိမ့်သိမ့်ကြတယ်ပေါ့နော်ထိမ့်သိမ့်ကြတဲ့အခါမှာတချို့မြို့တွေက living ancient city ပေါ့နော်တပ်ဝင်လှုပ်ရှားစေရှေးအောင်မြို့တော်ကြီးဖြစ်တယ်so အဲ့ဒီလိုနေရာဒီမှာအထူးသဖြင့်ပကံလိုနေရာကလည်းတပ်ဝင်လှုပ်ရှားစေမြို့တစ်မြို့လို့ပြောလို့ရတယ်အဲ့ဒီလိုနေရာဒီမှာဘလို့ထိမ့်သိမ့်ကြလဲနော်တစ်ဖက်မှာကြတော့လေရရွာအတိုက်ဝင်သူတို့ရဲ့အသက်မွေးဝန်းကျောင်းပိုင်ခွင့်ရှိနေတယ်နော်လူခွေရတောင်းမှနေပြောတစ်ဖက်မှာကြတော့ရှိရင်လေရှင်းအောင်ပစ္စည်းတွေပမိုင်းရနော်ခုနပြောကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပဲမျိုးဆက်တစ်ဆက်တည်းမကဘူး။တော့မျိုးဆက်တွေတိပိုင်ဝင်ကိုဒေစာရေးလူခွေရေးကိစ္စတွေရှိတယ်။အဲ့ဒီခုကိုကျွန်တော်တို့ဘယ်လိုပေါင်းဆက်ချိန်ကြီးလဲ
။ဟုတ်ကဲ့အဲ့ဒါအဓိကကတော့ဗာလဲဆိုလို့ရှိရင်ဟာလာနေတဲ့ဒေသခံပြည်သူတွေမှာလည်းအကျိုးရှိပြီးတော့မှရှင်းအောင်အမွေနှစ်တွေမပြည့်စုံအောင်ထိန်းသိမ်းနိုင်ရေးဆိုတဲ့ balance ပေါ့။မျှခြေကအရင်အရေးကြီးပါလေ။ဆရာဥပမာပေးတဲ့ပကံဆိုရင်ဒါရှင်းအောင်အမွေနှစ်တွေကလူတွေရဲ့ဒေတာဆိုင်ရာဖွံ့ဖြိုးတိုးတက်မှုဆိုတဲ့အောက်မှာအများကြီးဖြစ်သီးခံရမျိုးရှိပါတယ်ဥပမာတစ်ခုအနေနဲ့ကျွန်မပေးရတယ်မြင်းကပါရွာမှာရှိတဲ့အခုအထက်တန်းကျောင်းကြီးပေါ့အဲ့ဒီအထက်တန်းကျောင်းကြီးကခုသွားကြည့်ရင်ကိုပဲမြေပြင်ပေါ်မှာအိုးချမ်းခွဲတွေအများကြီးတွေ့နိုင်ပါတယ်အဲ့တော့အများကြီးတွေ့နိုင်တော့ဒီနေရာကရှေးအောင်ဒေတာကြီးတစ်ခု site ကြီးတစ်ခုဖြစ်တယ်ဆိုတာကိုကြားသလိုပါတယ်တိုးတော်လည်းပဲဒီကျောင်းကြီးဆောက်လိုက်တဲ့ကျောင်းပျက်စီးသွားပြီဒါဆိုလို့ရှိရင်ဒီနေရာမှာဟာကျောင်းမဆောက်ရဘူးလားကလေးတွေပညာတက်ဖို့အတွက်မလို့အခုလာလို့မေးမှာတဲ့အဖွဲ့တွေလည်းရှိသလိုဒီရှင်းအောင်မွေနှစ်တွေကိုထိမ့်သိမ်းနေပါတယ်ဆိုတဲ့အဖွဲ့တွေလည်းရှိမှာပါ။ဘာလို့လဲဆိုတော့ကျမတို့ကပကံမှာအခုဖျားတွေကိုလည်းမြင်မှုတာပါဆရာ။ပကံခစ်ကာလာကြီးတစ်ခုလုံးကြောင့်ကျမတို့ဘာမှမသိသေးပါဘူး။အဲ့တော့ဟလာဒီစာရေးအတက်ပညာတွေတလောက်ထုံးကားခဲ့တာဘလို့တက်ကတူကြီးတွေရှိခဲ့လဲဘလို့ကျောင်းတော်တွေရှိခဲ့လဲကျမတို့နားမလည်ဘူးစေယုံဘလို့ရှိခဲ့လဲစီးပွားရေးစင်တာဘာတွေလုပ်ခဲ့လဲဘာမှမသိသေးပါဘူးဆရာ။ဒါတွေအားလုံးမြေကြီးအောင်မှာရှိနေပါသေးတယ်။ဒါပေမဲ့ဒီမြေကြီးအောင်မှာရှိနေတဲ့အရာတွေကလူမသိသူမသိနဲ့ပဲအများကြီးဒီဒေတာဆိုင်ရာဖွံ့ဖြိုးမှုအောက်မှာဒါမှမဟုတ်လူတွေရဲ့စီးပွားရေးလောဘတွေရဲ့အောက်မှာအများကြီးဖြစ်စီခံရပါပြီ။ဆိုတော့ဒီပကံမျိုးတင်မှာရေစခန်းဝင်ထဲမှာဆိုရင်လည်းအုတ်ရိုးကြီးကိုတွေ့နိုင်ပါသေးတယ်။အဲ့တော့အုတ်ရိုးကြီးကဘာကိုပြောကြတာလဲဆိုရင်ဒါတစ်ချိန်တည်းကဒါဇေဒီတို့တိန်တို့ဆိုတဲ့အမွေနှစ်တွေပဲဖြစ်မယ်။ဒါလို့ဆိုတာမြမရဲ့ယဉ်ကျေးမှုမှာဟဲ့လားအုတ်နဲ့ဆောက်တယ်ဆိုလို့ရှိရင်ဒီတာတနိကအဆောက်အုံတွေပဲဆောက်တာဖြစ်တဲ့အတွက်ကြောင့်ဒါမျိုးတွေလည်းဖြစ်နိုင်သေးတယ်။ဆိုလိုချင်တာဆရာရဲ့ဒီပကံမျိုးကြီးခုလုံးမှာရှိနေတဲ့ပ ตะแกงเย็นเจ๊ไม่อะแม่นโหเปียวเมอะอย่านี่จมารุบามาตุติตนาเลยไม่ปิวอะเตวนาเลยไม่เลยเตวอะคุจมารุไม่ลงနိုင်เลยยาบาเลยเสียเมจี้ออกมาทาทาเมนาวเนี่ยงาเสร็จเตียเนี่ยต้องอย่างเสร็จเลยพี่แล้วนาวลูกนี่ก็เสร็จพี่แล้วตุติตนาปิตัวมาบาดังนั้นจมารุเนี่ยอเหจี้เนี่ยตองว่าบาเลยสอถ้าริโหไม่เป็ดอ๋อทิ้งได้หมดบาตลอดเลยเว้ย ตัวต่อเลยเว้ยตะแกงก็เอ็ดลาญาติเนี่ยဖြစ်တဲ့အတွက်ကြောင့်ပြည်ရင်းပြပအဲ့တဲ့နေလည်းများတဲ့အတွက်ကြောင့်စီးပွားရေးလောဘတွေကတက်လာတဲ့အခါမှာကြတော့အများကြီးဖြစ်စီခံရတယ်ထို့တူပဲအုတ်ချုပ်ရေးစနစ်မှာလည်းဒီအမွေနှစ်တွေအများကြီးဆုံးရှုံးပါတယ်ဆရာဒီလောက်ဧက
မိုင်းနစ်စတူရမ်းမိုင်းလောက်အတွင်းမှာဒီလောက်များပြားတဲ့အမွေနှစ်တွေရှိတယ်နေရာကခရီးပထိုးတွေမကောက်ဘူးသူရဲ့နေရာကလေးတွေဟာစိတ်ကလေးတွေနွားကလေးတွေကြောင်းနေတာတွေမြစ်ချောင်းတွေအကုန်ပါပါတယ်ဆရာဆိုဒါတွေကိုထိမ့်သိမ့်မှုအတွက်ကဟိုလဲရမြေတွေကိုလဲအချားမြေအဖြစ်သုံးဆွဲခွင့်တွေကိုအချားဒေတာတွေမှာလို့မျိုးဟိုလွတ်လွတ်ကူကူပေးလို့မရပါဘူးဆရာဒါမျိုးတွေကပေါ့စပေါ့ဆရာရေဒါတွေအကုန်လု
ဒီတိုင်းရင်းသားတွေနဲ့ငြိမ်းချမ်းညီနေဆိုလို့ရှိရင်ယဉ်ကျေးမှုတွေကိုနားလည်ဖို့ရည်ကြီးပါတယ်ဆရာအဲ့တော့ယဉ်ကျေးမှုလို့ပြောတဲ့နေရာမှာရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေကိုလည်းထိန်းသိမ်းကောက်ဆောင်ချောက်ပေးဖို့လိုအပ်တယ်လို့မျိုးယခုလက်ရှိသူတို့ကျင့်သုံးနေတဲ့ယဉ်ကျေးမှု တလေထုံးစံနေလို့ကျမတို့ကနားလည်ပြီးတော့လေးစားလိုက်နာဖို့လိုပါတယ်ဘာလို့လဲဆိုတော့ကျမဒီဆွေးနွေးပွဲတစ်ခုမှာဒါတိုင်းရင်းသားမျိုးမျိုးတွေနဲ့ဆွေးနွေးမှုတဲ့အခါမှာသူတို့ပြောတဲ့စကားလေးတစ်ခုကိုကျမအစ်မတန်းမှတတ်မိုးရှိတဲ့အတွက်မှတ်သားထားပါတယ်အဲ့တော့အခုကျမတို့ကဒီမြန်မာနိုင်ငံအစိုးရအနေပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေကိုဒီတိုင်းရင်းသားဒေသတွေမှာတွားရောက်ပြီးတော့အုပ်ချုပ်ဖို့အ မှုထလေးတုံးစံအနေနဲ့ရိုးရအစင်လာတွေကိုနားမလဲပဲနဲ့ဟိုကမလို့ရဘူးဒီကမလို့ရဘူးအဲလုံရင်ဘာဖြစ်မယ်ညာဖြစ်မယ်ဆိုတာမျိုးပေါ့ဆရာရဲ့ပြောလိုက်တဲ့အခါမှာဒီ trust building ယုံကြည်မှုတည်ဆောက်လို့လုံးဝမရတော့ပါဘူးဆရာအဲ့တော့ဘလောက်ပဲအပေါ်မှာငင်းချမ်းရေးကိုပြောနေပြောနေဒီအောက်ခြေမှာရှိတဲ့ဒီဝန်ထမ်းတွေအတင်တွေကလည်းကိုသွားရောက်ရမယ်နေရာရဲ့ယဉ်ကျေးမှုဓလေ့ထုံတန်းတွေကိုနားလေဘုရားအင်မတန်အရေးကြီးပါတယ်ဆရာဒီလိုအောက်ခြေမှာဒီလိုမဖြည့်ရှင်းနိုင်တဲ့ ਨੇ ဘလို့မှဒီကျမတို့ကတယောက်နဲ့တယောက်နဲ့အပြန်လည်ပြီးတော့ယုံကြည်မှုကိုလည်းမတည်ဆောက်နိုင်ဘူးငြိမ်းချမ်းရေးရဖို့လည်းမတွေ့ပါဘူးထို့တူပဲမြန်မာပြည်တွင်းမှာတော့မှဥပမာပကံလိုမျိုးပေါ့ယဉ်ကျေးမှုအမွေနှစ်တွေအများကြီးရှိတဲ့နေရာမျိုးကိုအုပ်ချုပ်ရမယ်ဆိုလို့ရှိရင်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရနဲ့ခရိုင်အုပ်ချုပ်ရေးအဆင့်တာဝန်ရှိတဲ့လူတွေကဒီတန်ဖိုးတွေကိုနားလည်ဖို့တို့ပါတယ်ဒါမှသာလျှင်ဒီတန်ဖိုးအမွေနှစ်တွေကိုမပြည့်စုံအောင်ထိန်းသိမ်းနိုင်ပါဆိုတော့ကပ္ပအမွေနဲ့ဒေတာတွေဆိုရင်အဲ့ဒီနေရာကိုဘယ်လိုထိန်းသိမ်းရမလဲဆိုရင် management plan ကြီးပါပြီးသားပါအဲ့ဒီ management plan တွေကအခုချိန်ကြီးအသက်ဝင်မှုမရှိဘူးဆရာအဲ့ခါကျတော့ဒီဌာနဆိုင်ရာအုပ်ချုပ်ရေးပေါင်းဆောင်ကနေပြီးတော့ဒီလိုအမွေနှစ်တွေပေါ်ကျော်ပါတဲ့ဟာပကံလိုနေရာမျိုးမြောက်ဦးလိုနေရာမျိုးပြူဒေတာလိုနေရာမျိုးတွေမှာဆိုရင် management plan တွေမှာပါတဲ့အတိုင်းကိုဒါလိုက်ပြီးတော့မှကျင့်သုံးဖို့လည်းလိုပါတယ်ဒါကိုလည်းကျမတို့2019ခုနှစ်ကျင့်မှုအမွေနဲ့ဒေတာများထိန်းသိမ်းဥပဒေarticle 19ပေါ့ပုံမှန် 19 မှာထားပေါ်ပြထားပြီးသားဖြစ်ပါတယ်ဆိုတော့အဲ့ဒါတွေနဲ့အညီဒါ live နာပြင်သုံးနိုင်မှာပါလေကျမတို့ရဲ့ dressing ရင်ပြင်မှုတွေရော drum ရင်ပြင်မှုတွေရောဒါထိမ့်သိမ့်နိုင်ပြီးတော့မှဒီပြည်တော်စုနိုင်ငံတော်ကိုတည်ဆောက်နိုင်မှာဖြစ်မှာပ
ါဟုတ်ကဲ့ဆရာမကျေးဇူးအများကြီးတင်ပါတယ်ဆရာမဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကရှေးဟောင်းအမွေနှစ်တွေကိုသူ့အတိုင်းကျွန်တော်တို့မြင်ကျင်တယ်လို့ပဲအနာဂတ်မှာကျွန်တော်တို့ရဲ့မျိုးဆက်တွေကလည်းပကံဆိုရင်ပကံခစ်တုံးကလက်ရာအတိုင်းကျွန်တော်တို့ကငင်းကြင်ကြမှာပါဒါကြောင့်မို့လို့လူခွင့်ရေးကိုလေးစားတယ်လို့ပြောတဲ့အခါမှာလက်ရှိလူသားတွေရဲ့အခွင့်အရေးတွေမကဘူးအနာဂတ်မျိုးဆက်လူသားတွေရဲ့အခွင့်အရေးကိုကကျွန်တော်တို့ကလေးစားတတ်ဖို့လိုပါတယ်လို့ပြောကြရင်ကျွန်တော်တို့ဆွေးနွေးကတော့ဒီမှာပဲဆုံးသတ်ချင်ပါတယ်အခုဆွေးနွေးသွားခဲ့တဲ့ပုဂ္ဂိုလ်ကတော့ရှေးအောင်ညီမဒီချင်းမှုအမွေနှစ်တွေကိုလေးစားထိတဲ့လူတော့ဥမာမျိုးဖြစ်ပါတယ်ကျွန်တော်တို့
Takara Udebanda Basin Tinset Democracy Luke in a Kipyankaba seizing on Natada Singaraba, Shia Amway and Tinin at Donigo, Dor Oma Munet to Sunit in Biataraba. A good seller bit of the bad train, the train, Susie Tinsamu seizing will sell it in Biabaume, but a mouse only negado, the bad train, between the train ego in Biabame. NUG Yai Tamara, Yamananga, Ukraine. NUG Tamaraga, Yamanangole, Ukraine, Lukunibune, Limbi, Lenade, Kunibu, Nangarago, Talk and Libare. The Gondago, John da Conaugo, Sikon, Siga, Titan, Chamma Libare, Dilo Tujare, the Badwin, the Denego, Nala, Neko, Winkamon, Uga, Pilda, Pima, Wakma.
Yamanagan, Russia, Nanganga, Nipinane, Ateza, Nuclear, Tapam, Portisapo, Sikon, Sipeka, Pinse, Murray, Satin, Loka, Nebabi. Sayong di Saudare Lopo, Sikong Sine, Russia Asoya by Rosatom, a new new swine corporation jar, Pikere Noe Mala Dringabe, the board to Sacho Choso Keraba. Tilo Choso Pire Namaro, Yese Wunyi Udonha, Nibinya Wunji, Tauta, Moting Joroga, Russia Nangama, Tane Patalo, Leila, the Yumure Loka Nibilo, Sikong Si Pyokonya, Bojoso Mitonga, Vio Ego Pioware.
The Delu de Balade Mare. เนี่ยสิฟ้าวินเนี่ยปีนแล้วก็ไต่กันในอีกจาวินเนี่ยโหรัสเซียแม่งมาตั้วยอดอยู่อะเตเลกีดาราโหนี่ญาติคว้าจิตะโลกออกมาဖြစ်ပါတယ်ကျွန်တော်တို့ကတော့นิวเคลียร์ซ้อยเองကိုရေးရွာအသုံးပြုနိုင်အောင်လို့ဆောင်ရွက်มาဖြစ်ပါတယ်အဓိကလုပ်ရတော့ကျွန်တော်တို့ဒါซ้อยเองဗောက်ပြဲစစ်တာပြီးလုပ်ရတော့ဆောင်ရွက်มาဖြစ်တယ်အဲဒါပြင်တော့စီးတီးနေဆိုင်နေဒီလိုသူ့ပြည်သနာနေဒီမှာလဲအသုံးပြုနိုင်အောင်လုပ် ေပြည်နဲ့ပတ်သက်ပြီးငင်းရတော့အပေါင်းပြီးနိုင်တဲ့ပတ်သက်ပြီးစီတူတူကိုအတိအကျနဲ့ကျွန်တော်တို့ဒါစန်တာတစ်ခုကိုရန်ကုန်မှာစတင်ပြီးပေါ်ကြတာဒါကလူပြည်နဲ့ပတ်သက်တဲ့အသိပညာပေးမှုတွေသတင်းထုတ်ပြန်မှုတွေအောင်ရပါမှာဖြစ်ပါတယ်ပြီးရင်တော့တို့အစီအစဉ်တိုင်းကျွန်တော်တို့စိတ်ပိုင်းနဲ့နေပြည်နယ်နဲ့ပဲပြည်သူ့ဆွာနဲ့ပြည်မှာအဆုံးချနိုင်ရေးအတွက်ဆက်လက်ဆောင်ရွက်ပါမှာဖြစ်ပါတယ်
အနာသိန်းစစ်ကောင်းဆောင်ပို့ချုပ်မှုကြီးမင်းအောင်လာရဲ့ပြီးခဲ့တဲ့ဇူလိုင်လရုရှားခီးစဉ်အတွင်းအသေးစားနျူကလ িয়ার တပ်ပေါင်းပို့ဆောင်လို့ပို့အဲ့ဒီကုမ္ပဏီနဲ့ဆွေးနွေးခဲ့တာဖြစ်တယ်လို့ပို့ချုပ်ဆောင်မင်းထုံးကပြောပါတယ်အသေးစားတပ်ပေါင်းပို့တည်ဆောက်ရေးစီမံကိန်းနေရာကိုတော့စစ်ကောင်းစီဘက်ကအသေးအချာရွေးချယ်ထားတာမရှိသေးတယ်လို့တေချာလှိလာဆန်းစစ်ပြီးကမှစီမံကိန်းနေရာကိုရွေးချယ်မယ်လို့လည်းပြောပါတယ်အသေးစားတပ်ပေါင်းဖို့လှုပ်ဆောင်မှုနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာအနုမျိုးစွမ်း Agency IAEA ရဲ့ကြီးကြပ်မှုကိုလက်ခံသွားမယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကပြောပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနဲ့အနောက်နိုင်ငံအတော်များများတန်တမာဆက်ဆံမှုတွေတင်းတင်းမာမာရှိနေချိန်မှာပဲစစ်ကောင်စီဟာရုရှားနဲ့ဆက်ဆံရေးပိုးပြီးတော့နှိကလာတာဖြစ်ပြီးစစ်ကောင်စီကိုစစ်လက်နက်ရောင်းချမှုတွေအပြင်အခုလိုအသေးစားနျူကလ িয়ার တပ်ပေါင်းဖို့နည်းပညာအကူအညီတွေပေးဖို့အထိဖြစ်လာတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ဒီမိုကရေစီရေးတိုက်ပွဲဝင်ရင်တည်ဆုံးခဲ့ကြသူ2000ထက်မနည်းရှိတယ်လို့ NUG မျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလက်ရှိလာက Writer သတင်းဌာနကပြုလုပ်တဲ့ Writer Next Online ညီလာခံမှာဒီဇင်ဘာ1ရက်နေ့ကပြောကြားလိုက်ပါတယ်တိုက်ပွဲတွေအတွင်းတည်ဆုံးသွားကြတဲ့အဲ့ဒီ2000ဝန်းကျင်အပြင်စစ်ကောင်စီကဆန္ဒပြသူတွေကိုကျန်းဖက်နှိမ်နှင်းမှုတွေကြောင်းတခြားနေရာတွေမှာတည်ဆုံးသူရေအတွက်ဟာ2500ကျော်ရှိတယ်လို့လည်း APP နိုင်ငံရေးအကျဉ်းသားများကူညီဆောင်ချော်ရေးအသင်းကနောက်ဆုံးထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။မနှစ်ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ငြိမ်းချစွာလမ်းမပေါ်ထွက်ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းလိုက်ပြီးတဲ့နောက်မှာပြည်သူတွေဘက်ကလက်နက်ကင်ခုခံစစ်ကိုပြန်လည်ဆင်နွှဲခဲ့တာမှာတော့အခုဆိုရင်နိုင်ငံဟွန်းလက်နက်ကင်တော်လှန်မှုတွေပေါ်ပေါက်နေကြတာဖြစ်ပါတယ်။ဒေသအလိုက်လက်နက်ကင်ခုခံတော်လှန်နေကြတဲ့ PDF တွေအပါအဝင်တိုင်းဒေသလက်နက်ကင်အဖွဲ့အစည်းတွေပေါ်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအပါအဝင်အင်အားအလုံးရင်းနဲ့နှိမ်နှင်းဖြိုခွင်းနေတာကြောင့်တိမ့်နဲ့ချီတဲ့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေကိုမစင်မချင်ပြုလုပ်နေတဲ့အတွက်ဒါဟုခုခံနိုင်ကိုနိုင်ငံတကာကစစ်လက်နက်ကူညီပံ့ပိုးပေးကြဖို့လဲရိုက်တာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာယာယီသမ္မတဒူဝါလက်ရှိလာကပထမဆုံးလူသိရှင်ကြားတောင်းဆိုလိုက်ပါတယ
်တကယ်လို့များကယူကရိန်းကိုအမေရိကန်နဲ့ EU ထောက်ပံ့တယ်လို့သာဟုတ်ပါနေမယ်ဆိုရင်ကျွန်တော်တို့ရဲ့ပြည်သူလူထုရဲ့တတ်ဖြတ်ခြင်းခံရတဲ့ဆင်းရဲဒုက္ခတွေကအများဆုံးပြင်းထန်သွားမယ်လို့ကျွန်တော်တို့ခဏကလည်းပြောထားပြီးဖြစ်ပါတယ
်မြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့ရရှိထားတဲ့ပုံသဘောတူညီတဲ့၅ချက်ကိုအများဆုံးအကောင့်ထည့်ဖော်ဖို့ပြီးခဲ့တဲ့နိုဝင်ဘာလအတွင်းကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေကထပ်မံတတိပေးခဲ့ကြပါတယ်မြန်မာစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးလမ်းကြောင်းကိုပိတ်ပင်မထားကြောင်းဒါပေမဲ့တွဲဆုံဆွေးနွေးမှုမပြုခင် စစ်ကောင်စီအနေနဲ့အရဲသားတွေကိုတပ်ဖြတ်နေတာနိုင်ငံရေးမှာစစ်တပ်ကပါဝင်ပတ်သက်နေတာနဲ့စစ်တပ်ကိုလုတ်ပိုင်ခွင့်အာဏာအများပြားပေးထားတဲ့2008ဖွဲ့စည်းပုံကိုအရင်ဖြတ်သိမ်းရမယ်လို့ယာယီဒုသမရာဒူဝါလက်ရှိလာကပြောဆိုသွားပါတယ်
။တကုံတက္ကသိုလ်ကျောင်းသား9ယောက်ကိုအင်းစိန်ထောင်တွင်စစ်ခုံရုံးကနေနိုဝင်ဘာ30ရက်နေ့ကတေးတံအမိန့်ချမှတ်ခဲ့ပါတယ်။ကမ္ဘာယတနာဘန်ဝဲတစ်ခုမှဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ဆွဆွဲဖန်စီခံရသူတွေဖြစ်ပါတယ်။စစ်ခုံရုံးမှာစစ်ဆေးတာဖြစ်လို့သူတို့အနေနဲ့ရှေ့နေအမှုလိုက်ခွင့်မရပဲစစ်ခုံရုံးနဲ့သူတို့ကိုစစ်ဆေးအမိန့်ချခဲ့တာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးကထုတ်ပြန်ထားတဲ့တောင်ငုံမြို့နယ်မှာအခုနှစ်ဧပြီလ18ရက်နေ့ကဖြစ်ပွားခဲ့တဲ့ကမ္ဘာယတနာပန်းဓမြတိုက်မှုဖြစ်စဉ်မှာပါဝင်ခဲ့သူတွေလို့ဆိုပြီးတော့ကျောင်းသား9ယောက်စလုံးဖမ်းဆီးတရားစွဲအမိန့်ချခဲ့တာပါ။သူတို့ကိုဧပြီလ22ရက်နေ့မှာဖမ်းဆီးခဲ့ပြီးတော့ရာဇသက်ကြီးပုံမှန်300နဲ့ကာကြီးလူတပ်မှုနဲ့စစ်ခုံရုံးတင်စစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။စစ်ခုံရုံးမှာစစ်ဆေးတဲ့အမှုဖြစ်တဲ့အတွက်ရှေ့နေခေါ်ခွင့်မရခဲ့သလိုဖမ်းဆီးခံရချိန်ကနေစပြီးတော့လက်ရှိတေတံပေးခံရတဲ့အချိန်ထိဘယ်မိသားစုဝင်တွေနဲ့မှတွေ့ခွင့်မရခဲ့ဘူးလို့မိသားစုနဲ့နှိစက်တဲ့အတိုင်းအဝိုင်းကတစင်သိရပါတယ်။သူတို့အားလုံးဟာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာတက်တက်ကြွကြွပါဝင်ခဲ့သူတွေဖြစ်ပါတယ်။သူတို့ကိုအခုလိုတေတံချမှတ်လိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့တကုံတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌကပြောပါတယ်။သူတို့ကိုစစ်ခုံရုံးကဒီလိုအမိန့်ချမှတ်လိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ကြေညာတာမျိုးတော့မရှိသေးပါဘူး။သူတို့ကိုမကြခင်ကပဲတေတံစီရင်မယ်ဆိုပြီးတော့လူမှုကွန်ရက်တွေမှာတင်ပြနေပေမဲ့လည်းဒါကတော့ VOA ကတိကျအတိမပြုတ်နိုင်ပါဘူး။နိုင်ငံရဲ့အကျဉ်းသားများကိုငင်းဆောင်ရှောက်ရဲ့အတင်း AAPP ရဲ့နိုဝင်ဘာ30ရက်ထုတ်ပြန်ချက်အရ2023ခုနှစ်စစ်တပ်ကအာဏာသိမ်းချိန်ကနေ2022ခုနှစ်နိုဝင်ဘာ30ရက်နေ့အထိနိုင်ငံတော်ဖမ်းဆီးခံရသူစုစုပေါင်း 18,000 နီးပါးရှိခဲ့ပြီးတော့အဲ့ဒီထဲက 14,000 နီးပါးအကျဉ်းထောင်အသီးသီးမှာအကျဉ်းချခံထားပါတယ်။တေတံချခံထားတဲ့အကျဉ်းသားအယောက်90ထက်မနည်းရှိတယ်လို့လည်းထုတ်ပြန်ထားပါတယ်။
ဒါကတော့တပတ်အတွင်းပြည်တွင်းသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြသွားတာပါဆက်လက်ပြီးတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုပြောပြပါဦးမယ်နိုင်ငံတပတ်အတွင်းနိုင်ငံတကာသတင်းတွေကိုတော့မတ်ဤတန်စင်နဲ့ကိုအောင်အောင်တို့ပြောပြမှာပ
ါယူကရိန်းနိုင်ငံအတွက်အရေးကြီးတဲ့အပူပေးစက်ရုံတွေလျှက်စစ်ဓာတ်အားပေးစက်ရုံနဲ့ရေပေးဝေရေးဌာနတွေကိုရုရှားကသတင်းပတ်နဲ့ချီပြစ်မှတ်ထားတိုက်ခိုက်နေချိန်မှာအနောက်နိုင်ငံတွေကယူကရိန်းပေါ်မှာအားပေးထောက်ခံမှုတွေမေ့မိသွားမှာမဟုတ်ဘူးဆိုပြီးတော့မင်းကင်ပြောင်စုကနိုဝင်ဘာလ30ရက်နေ့မှာပြောပါသေးရူမေးနီးယားနိုင်ငံမှာမြောက်တလန်အတိတ်စာချုပ်အဖွဲ့ NATO အစည်းအဝေးတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးအက်ဒနီဘလင်ကင်ကလေယူကရိန်းကိုရုရှားတို့ကျူးကျော်စစ်ဆင်နေတာကိုးလာတဲ့ရောက်လာချိန်ကြံတန်းလာတဲ့ဆောင်းရာသီကာလတွေဝင်ရောက်လာချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့ NATO သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါသေး။ယူကရိန်းနိုင်ငံတဝန်းလျှက်စစ်တပ်အားတွေအကြီးကျယ်ပြတ်တောက်နေချိန်မှာလောင်စာဆီဆေးတွေနဲ့တချိန်ထိုးတက်နေတာပါ။ဒီချိန်မှာပဲယူကရိန်းကိုထောက်ခံအားပေးတဲ့အနောက်နိုင်ငံတွေတွေးကြွသွားအောင်ပူတင်ကကြိုးပမ်းနေတယ်ဆိုပြီးတော့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ရုရှားရဲ့အဲ့ဒီနီးပြူဟာပဲဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဝန်ကြီးဘလင်ကင်ကအတင်းစာရှင်းလင်းပွဲဒီမှာပြောသွားပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအော်ဆလာဗန်ဒါလီယန်ကတော့ယူကရိန်းပေါ်မှာကျွလွန်တဲ့ရုရှားရဲ့ရာဇဝတ်မှုတွေကိုအရေးယူနိုင်အောင်အထူးတရားရုံးတစ်ခုဖွဲ့စည်းဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်။ရုရှားကတော့ဒါဟာတရားဝင်မှုမရှိဘူးဆိုပြီးတော့ပယ်ချထားပါတယ်။ကုလသမဂ္ဂကအားပေးထောက်ခံတဲ့တရားရုံးကနေရုရှားရဲ့ကြီးကြပ်မှုတွေကိုစုံစမ်းစစ်ဆေးအရေးယူဖို့လေဥရောပကော်မရှင်ဥက္ကဋ္ဌအဆလာကအကြံပြုတင်ပြထားခဲ့တာပါ။တချိန်တည်းမှာပဲရုရှားဒူးဝင်ကြီးချုပ်ဒက်နစ်မတူရော့ဖ်အပါအဝင်အရာရှိကြီးတွေကိုမကြတဲ့ခင်တုန်းကစစ်တပ်ဖြန့်ကျက်မှုနဲ့ရာဇဝတ်သားတွေကိုစစ်သားစုဆောင်မှုအတွက်တန်ခတ်ပိတ်ဆို့မှု22ခုနဲ့အရေးယူဖို့ပြည်ထောင်နိုင်ငံကထုတ်ပြန်ထားပါတယ်။ NATO နိုင်ငံသားရေးဝင်ကြီးအစည်းအဝေးတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကရုရှားရဲ့အကြံဖတ်တိုက်ခိုက်မှုတွေကြောင့်အမေရိကန်နဲ့ NATO တို့ကယူကရိန်းကိုကူညီပေးနေတာတွေကိုအဟန့်တားဖြစ်စေမှာမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုသွားခဲ့ပါတယ်။
ကမ္ဘာမှာဒီမိုကရေစီစနစ်အားနည်းကျဆင်းလာနေတယ်လို့ဒီမိုကရက်တစ်နိုင်ငံပေါင်း34နိုင်ငံနဲ့စုပေါင်းဖွဲ့စည်းထားတဲ့နိုင်ငံတကာ IDEA အဖွဲ့ကပြောပါရယ်ဒီမိုကရေစီနီးကျကျင်းပတဲ့ရွေးကောက်ပွဲတွေအပေါ်လူတွေရဲ့ယုံကြည်မှုတွေကျဆင်းလာတယ်လို့လွတ်လပ်စွာထုတ်ဖော်ခွင့်အပေါ်ကန့်သက်တားမြစ်ချက်တွေချမှတ်နေတာကိုလည်း IDEA အဖွဲ့ကထောက်ပြသွားတာပါဒီမိုကရေစီအရေးအားပေးမြင့်တင်ဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့နိုင်ငံတကာ IDEA အဖွဲ့ရဲ့အဆိုအရကမ္ဘာတဝန်းဒီမိုကရေစီနိုင်ငံတစ်ဝက်လောက်မှာဒီမိုကရေစီစနစ်အားနည်းကျဆင်းလာနေတာပါရွေးကောက်ခံနိုင်ငံရေးသမားတွေမှလည်းယူကရိန်းနိုင်ငံကိုရ ရုရှားကိုကျူးကျော်စေဆင်နွှဲနေတာကြောင့်မမျှော်လင့်တဲ့စိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေရပြီးကုန်စည်နှုန်းကြီးမြင့်လာတာကမ္ဘာစီးပွားပြက်ကက်ဆိုင်မဲ့အနေထားတွေမကရာသီဥတုပြောင်းလဲဖောက်ပြန်မှုတွေအရင်းနဲ့ပါရင်ဆိုင်နေရတယ်လို့လည်းပြောပါတယ်ဒီမိုကရေစီစနစ်တွေချိနဲ့လာစေမဲ့အစိတ်တင့်အချက်တဲတွေနဲ့ကမ္ဘာကြီးရင်ဆိုင်နေရတယ်လို့လည်းဆွေဒင်နိုင်ငံစတော့ခုံးမြို့အခြေစိုက် idea အဖွဲ့ကပြောပါတယ်
ဟောင်ကောင်က Apple သတင်းစာတိုက်ပိုင်ရှင် Jimmy Lai အမှုကိုရုံးတင်စစ်ဆေးဖို့ဒီဇင်ဘာလ13ရက်နေ့ကိုရွှေ့ပြောင်းလိုက်ပါတယ်။ Mr. Lai ကိုအကျိုးဆောင်ပေးမယ်။ပြည်တွင်းရှိနေတယောက်ကိုပိတ်ပင်ဖို့အစိုးရကကြိုးစားခဲ့ပြီးတဲ့နောက်ဟောင်ကောင်တရားရုံးတစ်ခုကအမှုစစ်ဆေးဖို့ရက်ရွှေ့ဆိုင်လိုက်တာပါ။နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာပြည်ပနိုင်ငံကရှိနေတွေလိုက်ပါပြီးတော့ကြိုးစားပြုခွင့်ရှိမလားဆိုတာကိုဆုံးဖြတ်ဖို့တရုတ်အစိုးရကိုတောင်းဆိုထားပါတယ်။ Mr. Lai ကိုပြည်ပအခြေဆိုင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်မှုနိုင်ငံတော်ကြီးညိုပြတ်အောင်လှုပ်ဆောင်မှုတွေနဲ့အာဏာပိုင်တွေကဆွဲချက်တင်ထားပါတယ်။ပြည်မှုထင်ရှားရေးထောင်ဒဏ်တသက်ကျနိုင်တာပါ။အမျိုးသားလုံခြုံရေးဥပဒေအရဂျီမီလာရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတယ်လို့သူ့ရဲ့ Apple သတင်းစာတိုက်ကို2021ခုနှစ်မှာအစိုးရကပိတ်သိမ်းခိုင်းခဲ့ပါတယ်။
ကိုဗစ်ကမ်းမြစ်ချက်တွေကြောင့်ဆနပြပွဲတွေပေါ်ပေါက်နေတဲ့တရုတ်နိုင်ငံမှာစီးမင်းတချို့ကိုဖြည့်လျှော့ပေးလာပါတယ်။ဒါကြောင့်ပြန်ကိုဗစ်ကူးစက်မှုနှုန်နေ့စဉ်ဆက်ကျိတ်တင်မြင့်တက်နေတဲ့ဈာကဒီဇင်ဘာတရနေ့မှာတော့စီးပွားရေးလုပ်ငန်းတချို့ဖွင့်ခွင့်ပြုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြို့တော်ပေကျင်းအပါအဝင်မြို့ကြီးတော်တော်များများမှာကိုဗစ်ကမ်းမြစ်ချက်တွေနဲ့ပတ်သက်လို့လူတွေမကြေမနက်ဆန္ဒပြခဲ့ကြပါတယ်။အခုဆန္ဒပြပွဲတွေကသမရရှိချင်းပဲအာဏာရလာပြီးတဲ့နောက်အကြီးမားဆုံးဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။သမရရှိချင်းပဲရာထူးကနှုတ်ထွက်ဖို့ဆန္ဒပြသူတွေတောင်းဆိုခဲ့ကြသလိုပြီးခဲ့တဲ့အင်္ဂါနေ့နိုဝင်ဘာ19ရက်နေ့တုန်းကလည်းဂွမ်ဂျိုးမြို့မှာဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားရုံးရင်းဆန်ခက်ဖြစ်ခဲ့ပါတယ်။ဂွမ်ဂျိုးမြို့ဆန္ဒပြပွဲတွေအပြီး24နာရီမပြည့်ခင်မှာပဲအ ਨੇ ဆုံးခရိုင်ခုနှစ်ခုတည်းမင်းယာယီပိတ်ဆို့မှုတွေကိုရုတ်သိမ်းလိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပေကျင်းမြို့တချို့နေရာတွေမှာတော့ယောဂလက္ခဏာသိပ်မပြင်းထန်တဲ့သူတွေကိုအိမ်တွေမှာပဲတီးကြခွဲနေထိုင်ဖို့စီမင်းအသစ်တွေထုတ်ပြန်ခွင့်ပြုထားတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။တချို့ခရိုင်တွေမှာတော့ကိုဗစ်တားမြစ်ချက်အသစ်တွေနဲ့ပတ်သက်လို့အွန်လိုင်းစစ်တမ်းတွေလုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ဒါကတော့ဒီဘက်အတွင်းနိုင်ငံတကာသတင်းတွေကိုမအီတန်စင်နဲ့ကိုအောင်အောင်တို့ပြောပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုခင်မောင်စုံမင်းကပြောပြပါဦးမယ
်။အီရန်နိုင်ငံမှာဆယ်စုနှစ်နဲ့ချီပြီးပြဋ္ဌာန်းထားတဲ့အမျိုးသမီးတွေအစ္စလာမစ်ခေါင်းစည်းပဝါဟီဂျပ်မချုပ်မနေရဥပဒေကိုပြန်လည်သုံးသပ်နေတယ်လို့တာဝန်ရှိသူတွေကစနေနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။လွတ်တော်နေရာစလုံးနဲ့တရားရေးဌာနတို့ဒီကိစ္စအပေါ်ဆောင်ရွက်နေပြီးခေါင်းစည်းပဝါမချုပ်မနေရဥပဒေကိုပြန်လည်ပြင်ဆင်ဖို့လိုအပ်မလိုအပ်ဆိုတာသုံးသပ်နေတယ်လို့ရှင်းနေချုပ်မိုဟာမက်ဂျဘာမွန်တက်ဆရီကပြောဆိုနေတာကို ISNA သတင်းဌာနကဖော်ပြထားပါတယ်ရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းအရှိတ်ဖက်ချမ်းကတင်ပိုက်ထားတဲ့ဒွန်ဘတ်ဒေသကိုတွားရောက်မယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကစနေနေ့မှာပြောဆိုလိုက်ပါတယ်။ဒီဒေသဟာရုရှားပြည်ထောင်စုပိုင်ဒေသဖြစ်ပြီးအခါခင့်သင့်ရင်သမ္မတပူတင်တွားရောက်မယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရိုပက်စကော့ကရုရှားသတင်းဌာနကိုပြောဆိုပါတယ်။ဒါပေမဲ့ဘယ်တော့ဘယ်အချိန်သွားမယ်ဆိုတာကိုတော့ဖော်ပြခြင်းမရှိပါဘူး။ယူကရိန်းကိုထောက်ခံနေတဲ့အနောက်နိုင်ငံတွေကသတ်မှတ်ထားတဲ့ရုရှားရေနံဈေးနှုန်းကန့်သတ်ချက်ကိုရုရှားအာဏာပိုင်တွေကပယ်ချလိုက်ပြီးဒီကန့်သတ်ချက်ကိုထောက်ခံတဲ့နိုင်ငံတွေကိုရေနံတင်ပို့မှုရပ်ဆိုင်းမယ်လို့ချိန်ချောက်ထားပါတယ်။ဩစတြေးလျ၊ဗြိတိန်၊ကနေဒါ၊ဂျပန်၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ28နိုင်ငံတို့ကဒီဈေးနှုန်းကန့်သတ်ချက်ကိုတောက်ချာနေကသဘောတူညီခဲ့ကြပြီးရုရှားရဲ့ရေနံတပေပါကိုဒေါ်လာ60ပေးဖို့သတ်မှတ်ထားပါတယ်ဒီသတ်မှတ်ချက်ဟာရုရှားရေနံကိုရေချောင်းကတင်ပို့မှုအပေါ်ဥရောပသမဂ္ဂရဲ့ပိတ်ဆို့မှုအပေါ်တနင်္လာနေ့ကစတင်အသက်ဝင်မှာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်တွေကိုကိုခင်မောင်စုံမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတန်လက်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တောင်းဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျီမီကွန်းနဲ့ဇူဘဲအတိုင်းတို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့တနင်္ဂနွေနေ့မနက်ဖြန်တန်လွင့်စီစဉ်နေလဲဒီမှာတင်ပြပြီးဆုံးပြီဖြစ်ပါတယ်မြန်မာပြည်သူအပေါင်းလဲဘေးပြဝေးကွာကြပါစေကျွန်တော်ကတော့စီစဉ်မှုဖြစ်တောင်းဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.